Welcome to the Voice of America in Burmese.
Mingla mne khe ma shin. VOA American tan ye 2020 khu ne February la 24 ye bodu hune mne khin a season ni go American pi daung su myo do Washington ga ni pi lo dai yai thau len pe ni ba de. Line to meter 32 40 48 to ga ni phan yu na sin nai ma de. Chama mya ta sin aw ma shin.မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းလိုက်တာကိုစန့်ကျင်တဲ့အနေနဲ့နိုင်ငံတော်ဝန်မှဆန္ဒဖော်ထုတ်တာတွေရှိနေတဲ့ကြားမှာတပ်မတော်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့နှစ်နှစ်ကျော်ကြာတိုက်ပွဲဖြစ်ပွားတဲ့ရခိုင်ပြည်နယ်တွင်အခြေအနေတွေကရောဘယ်လိုရှိပါသလဲ
။တို့တို့ CDN ရဲ့နောက်ဆုံးအဆင့်ပေါ့နော် CDN Civil Disobedience Movement ရဲ့နောက်ဆုံးအဆင့်ဖြစ်တဲ့လက်နက်ကိုင်တော်လိုင်းရဲ့အဆင့်ကိုရခိုင်ကရောက်သွားပြီ။တို့တို့အတွက်စန့်ကျင်လေးပါတုံ့ပြန်မှမရှိဘူး။မစန့်ကျင်လေးပါတုံ့ပြန်မှမရှိဘူး။ဘာလို့လဲဆိုတော့ရခိုင်ရဲ့ပုံပါက
ရခိုင်ဒေသခံမှထူးထက်နိုင်ပြောသွားတာပါ။ဒီအကြောင်းနဲ့အတူရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်မှာတိုက်ပွဲတွေဖြစ်ပွားနေတဲ့အခြေအနေနဲ့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မှာအသစ်ဖွဲ့လိုက်တဲ့ရွေးကောက်ပွဲကော်မရှင်ကတောက်ကြနေမှာနိုင်ငံရေးပါတီတွေနဲ့တွေ့ဆုံဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့အကြောင်းစာရာတွေကိုနားဆင်ရပါမယ်။အစီအစဉ်နောက်ပိုင်းမှာတော့မြန်မာနိုင်ငံအတွင်းလက်တလောအခြေအနေတွေနဲ့ပတ်သက်တဲ့ဆက်သွယ်မေးမြန်းခန်းတွေကိုနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးတော့ဗုဒ္ဓဟူးနေ့မနေ့ပိုင်းအတွက်နောက်ဆုံးရသတင်းတွေကိုမတ်သိမ်ကြီးထိုင်းနဲ့ကိုအောင်မြတ်သူတို့ကပြောပြပေးပါရှင
်မြန်မာနိုင်ငံမှာဆင်အာနာတိမ်မှု23ရက်မြောက်နေ့ဖြစ်တဲ့ဖေဖော်ဝါရီလ23ရက်နေ့အင်္ဂါနေ့မှာလဲနိုင်ငံတော်မျိုးတွေမှာလမ်းပေါ်ထွက်ဆန္ဒပြခဲ့ကြသလိုအစိုးရဝန်ထမ်းတွေလည်းရုံးမတက်ဖဲဆက်လက်ဆန္ဒပြနေကြပါတယ်အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးရဲ့မြန်မာနိုင်ငံခီးစင်အချိုစစ်ကောင်စီကိုမထောက်ခံရေးရန်ကုန်ကအင်ဒိုနီးရှားတန်ယုံရှိမှလည်းဆန္ဒပြပါတယ်
အမတို့ဗာမျက်ညောင်းနေတာရှိလဲဆိုတော့အမတို့တွေကဒီပြည်သူတွေအနေနဲ့ပြောမယ်ဆိုလို့ရှိရင်အမှန်တရားဘက်မှာယက်တည်စေခြင်းနဲ့နော်အမှန်တရားဘက်မှာယက်တည်စေခြင်းနဲ့အမတို့ဟိုတနေ့လဲပြည်သူတွေကစောင့်ကြည့်လို့မရဘူးပေါ့နော်ဒါအမှန်တရားကိုသူတို့ပြည်သူတွေကိုကြည့်ယုံနေသိတယ်အဲ့တော့အမတို့တွေကသူတို့တွေကိုကောင်းဆိုတာကမထောက်ခံရင်လေအမှန်တရားဘက်မှာပဲယက်တည်စေတာ
ဒီဆန္ဒပြပွဲတွေအတွင်းအင်ဒိုနီးရှားတန်ယုံပြောခွင့်ရတဦးထွက်လာပြီးစစ်ကောင်စီကကျင်းပမယ်ဆိုတဲ့ရွေးကောက်ပွဲကိုအင်ဒိုနီးရှားဘက်ကမထောက်ခံကြောင်းပြောခဲ့ပါတယ်။ပြည်내နဲ့တိုင်းဒေသကြီးတွေမှာလည်းဆီယနာတိမ့်မှုအပေါ်ဆက်လက်ဆန့်ကျင်ဆန္ဒပြပါတယ်။နှစ်လပိုင်း22ရက်နေ့ကျင်းနလာနေ့က2-5လုံးနဲ့အဖြစ်ကြီးလုံးကျွတ်လူတန်းနဲ့ချီဆန္ဒပြပွဲတွေအတွင်းနေပြည်တော်တဝိုက်ဖန်ခံရတဲ့ဆန္ဒပြသူတချို့အင်္ဂါနေ့ကပြန်လွတ်ပါတယ်။ဘသူတွေဆက်ပြီးဖန်ခံထားရပြီးဘာဆက်လုပ်မယ်ဆိုတော့မသိရပါဘူးပြည်내နဲ့တိုင်းဒေသကြီးအသီးသီးမှလည်းအဖမ်းဆီးတွေရှိနေသလိုရက်ွက်တင်မှလည်းညပိုင်းကင်းဆောင်နေကြရပါတယ်အာဏာသိမ်းထားတဲ့စစ်ကောင်စီကတော့သူတို့ကိုအာဏာသိမ်းစစ်အစိုးရလို့မသုံးဖို့အခါအားလျော်စွာကြေညာနေပါတယ်ဒါပေမဲ့လည်းကုလသမဂ္ဂအပါအဝင်နိုင်ငံတကာကတော့စစ်အာဏာသိမ်းမှုအဖြစ်သုံးနှုန်းသလိုနိုင်ငံတွင်တန်းနေချီတဲ့လူထုကလည်းဆင်အာနာတိမ့်မှုအဖြစ်ဆန့်ကျင်ဆန္ဒပြနေကြတာဖြစ်ပါတယ်တချိန်ထဲမှာပဲစစ်တပ်နဲ့ပတ်သက်တဲ့စီးပွားရေးလုပ်ငန်းတွေအပေါ်ပြည်တွင်းမှာဝယ်ယူမသုံးစွဲရေးစီးယုံလှုပ်ရှားမှုတွေကိုလည်းတွေ့မြင်နေရပါတယ်နိုင်ငံတွင်းအင်တာနက်လိုင်းတွေကိုတော့ညသကောင်းကျော်တနာရီကနေမနေ့9နာရီအထိစစ်ကောင်စီကပိတ်ထားပါတယ်ရှင်။အာဏာသိမ်းထားတဲ့မြန်မာစစ်တပ်အနေနဲ့အာဏာဆွတ်လွတ်ပြီးဒီမိုကရေစီနှိကျရွေးကောက်ခံအစိုးရကိုအာဏာပြတ်အပ်ရမယ်ဆိုတဲ့ပြောဆိုထားချက်အတိုင်းအမေရိကန်ကဆက်လက်ရည်တည်ကြောင်းအမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရ Net Price ကအင်ကာနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ
်။ Burma's military leadersmust see that their attempts to replace Burma's democratically elected
စစ်တပ်ကအာဏာဆွံ့ရပါမယ်ဒီမိုကရေစီနှိကျရွေးကောက်ခအစိုးရကိုအာဏာပြန်အပ်ရပါမယ်မြန်မာပြည်သူတွေနဲ့အတူဆက်လက်ရပ်တည်ပြီးအဲ့ဒီရပ်တည်ချက်မပြောင်းပါဘူးလို့အမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရ Net Price ကပြောဆိုခဲ့တာပါအာဏာသိမ်းထားတဲ့မြန်မာစစ်တပ်ကဂရိပြုထားတဲ့အတိုင်းရွေးကောက်ပွဲတွေကျင်းပရေးအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးတွားရောက်ညှိနှိုင်းမယ်ဆိုတဲ့သတင်းတွေထွက်ပေါ်လာတာနဲ့ပတ်သက်ပြီးအမေရိကန်ရဲ့ရည်တည်ချက်ကိုမေးမြန်းခဲ့တာမှာသူကအခုလိုဖြေကြားခဲ့တာဖြစ်ပါတယ်
Well, I understand that proposal remains hypothetical. And so we
would ဒီပြောဆိုချက်ဟာခမန်းပြောဆိုတဲ့အဆင့်သာရှိသေးတယ်လို့နားလည်ထားပါတယ်။ဒါကြောင့်လဲမှတ်ချက်မပေးလို့ကြောင်းအမေရိကန်နိုင်ငံသားရဲ့ဌာနပြောခွင့်ရကဖြေကြားခဲ့ပါတယ်။ မြန်မာစစ်အုပ်ချုပ်ရေးကောင်စီကလုပ်မယ်လို့ပြောထားတဲ့ရွေးကောက်ပွဲကိုလက်ခံရေးအင်ဒိုနီးရှားဘက်ကစီယုံချိုးပန်းနေကြောင်း Reuters သတင်းတပုတ်ကဖော်ပြခဲ့ပြီးတဲ့နောက်မြန်မာနိုင်ငံတွင်စန့်ကျင်ဆန္ဒပြခဲ့ကြပါတယ်အင်ဒိုနီးရှားဘက်ကတော့ဒီသတင်းကမမှန်ဘူးလို့ပြောပါတယ်အာဏာရယူထားတဲ့စစ်တပ်အကြီးအကဲဗိုလ်ချုပ်မှုကြီးမြောင်လှိုင်ဥက္ကဋ္ဌအဖြစ်တာဝန်ယူထားတဲ့စစ်အုပ်ချုပ်ရေးကောင်စီအဖွဲ့ဝင်နှစ်ဦးဖြစ်တဲ့ဗိုလ်ချုပ်ကြီးမောင်မောင်ကျော်နဲ့ဒုတိယဗိုလ်ချုပ်ကြီးမိုးမြင့်ထွန်းတို့ကိုတနင်္လာနေ့မှာအမေရိကန်ကပြစ်ဒဏ်ခတ်ပိတ်ဆို့မှုချမှတ်ခဲ့တယ်လို့ပဲစစ်အာဏာသိမ်းမှုမှာတာဝန်ရှိသူတွေအကျိုးဆက်ခံစားရမယ်လို့နိုင်ငံသားရေးဌာနပြောခွင့်ရကထပ်လောင်းပြောပါတယ်မြန်မာစစ်အာဏာသိမ်းမှုအတွက်တာဝန်ရှိတဲ့စစ်ကောင်ဆောင်တွေကိုဗြိတိန်နဲ့ကနေဒါတို့ကတန်ခတ်ပိတ်ဆို့ကြောင်းကြေညာထားပြီးဖြစ်တယ်လို့ဥရောပသမ္မတဘက်ကလည်းစစ်ကောင်ဆောင်တွေကိုအရေးယူတန်ခတ်ဖို့တနင်္လာနေ့ကနိုင်ငံသားရေးဝန်ကြီးတွေသဘောတူခဲ့ကြပါတယ်ရှင်။စစ်ကောင်စီကအာဏာရယူထားတဲ့မြန်မာနိုင်ငံတွင်လူ့အခွင့်အရေးအခြေအနေတွေကိုအထူးစိုးရိမ်ကြောင်းဂျပန်နိုင်ငံသားရေးဝန်ကြီးမိုတေကီတိုရှိမီဇုကအင်္ဂါနေ့မှာပြောပါတယ်။အာရှပစိဖိတ်ဒေသတွင်းမှာစီးပွားရေးဖွံ့ဖြိုးမှုတိတိတသားရှိလာပြီးမဲ့ဒီမိုကရေစီဖြစ်ထွန်းမှုနဲ့လူ့အခွင့်အရေးကိုကာကွယ်ဆောင်ရှောက်မှုအပိုင်းမှာတော့စိန်ခေါ်မှုတွေရှိနေတယ်လို့ဂျပန်နိုင်ငံခြားရေးဝန်ကြီးကပြောဆိုပြီးမြန်မာစစ်အာဏာသိမ်းမှုကိုထောက်ပြခဲ့တာပ
ါ Japan has grave concerns over the situation caused by the military coup in Myanmar.
မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုကြောင့်ဖြစ်လာရတဲ့အခြေအနေတွေကိုဂျပန်ဘက်ကအထူးစိုးရိမ်နေပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်အပါအဝင်ဖမ်းဆီးထားသူအလုံးပြန်လွှတ်ပေးရေးဂျပန်ဘက်ကတောင်းဆိုသလိုပဲမြန်မာနိုင်ငံရဲ့ဒီမိုကရေစီနိုင်ငံရေးစနစ်ကိုအမြန်ဆုံးပြန်လည်ကျင့်သုံးဖို့လည်းတောင်းဆိုပါတယ်လို့ဂျပန်နိုင်ငံခြားရေးဝန်ကြီးကပြောခဲ့တာပါ။ဆွစ်ဇာလန်နိုင်ငံဂျီနီဗာမှာကျင်းပနေတဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီ46ကြိမ်မြောက်ပုံမှန်အစည်းအဝေးအဆင့်မြင့်အရာရှိကြီးများဆွေးနွေးပွဲမှာဂျပန်နိုင်ငံသားရေးဝန်ကြီးကတိုကျိုမြို့တော်ကနေဗီဒီယိုကွန်ဖရင့်နဲ့ပါဝင်ဆွေးနွေးတာမှာမြန်မာအရေးကိုအထူးတလဲထည့်သွင်းပြောဆိုခဲ့တာဖြစ်ပါတယ်။မြန်မာစစ်တပ်အာဏာသိမ်းပြီးနောက်ဖမ်းခံထားရသူအလုံးပြန်လွှတ်ပေးဖို့ကုလသမဂ္ဂအတွေ့အမှုချုပ်ကပြောဆိုထားပါတယ်။
The Secretary General called on the Myanmar military to stop the repression immediately and stressed
that အနေနဲ့ဖိနှိပ်ချုပ်ချယ်နေတာတွေအကြမ်းဖက်မှုတွေရပ်ပြီးလူ့ခွင့်ရေးနဲ့ပြည်သူတွေရဲ့စန္ဒကိုလေးစားဖို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကပြောဆိုကြောင်းပြောခွင့်ရစတီဗင်ဒူဂျဲရစ်ကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်မတိမငြိမ်ဖြစ်နေတဲ့မြန်မာနိုင်ငံတွင်ကိုဝင်ဆောင်မှုနဲ့ကလေးမီးဖွားမှုအပါအဝင်အမျိုးသမီးတွေနဲ့မိန်းကလေးငယ်တွေအတွက်အရေးကြီးတဲ့ကျန်းမာရေးဆန္ဒဆောင်ရှောက်မှုမလုံလောက်မဲ့အရေးကိုလည်းကုလသမဂ္ဂလူဦးရေရန်ပုံငွေအဖွဲ့ UNFPA ကသတိပေးလိုက်ပါတယ်။မီးဖွားမှုနဲ့မွေးကင်းစာကလေးဆောင်ရှောက်မှုတွေမှာအရေးပေါ်ကျန်းမာရေးဆောင်ရှောက်မှုမရရင်အသက်အန္တရာယ်ထိခိုက်နိုင်တဲ့အထိစိုးရိမ်ပွဲအန္တရာယ်ရှိနိုင်ပြီးအထူးသဖြင့်တော့ချို့တဲ့တဲ့လူမှုအတိုင်းဝိုင်းတွေမှာဖြစ်တယ်လို့ UNFPA ကသတိပေးထားတာပါမြမစင်ရနာတိတ်မှုကိုစန့်ကျင်တဲ့အနေနဲ့ကျန်းမာရေးဝန်ထမ်းအများအပြားအလုံးမစင်မဲ့ဆန္ဒပြနေကြပါတယ်စေုပ်ချုပ်ရေးကောင်စီဘက်ကတော့တက်မတော်စေယုံတွေနဲ့တက်မတော်ဆရာဝန်တွေကိုအားကိုးနိုင်တယ်လို့ပြောထားသလိုအရက်ဖက်ကျန်းမာရေးဝန်ထမ်းတွေအလုံးပြန်ဆင်းဖို့ကိုလည်းတိုက်တွန်းနေပါတယ်ရှင်
ကန်တဲ့မနက်ဖြန်မြန်မာဝါသားအစီအစဉ်လေးကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6153ညနဲ့လိုင်းနမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA အမေရိကန်တန်ကဗုဒ္ဓဦးနေ့မနက်ခင်သတင်းတွေကိုဆက်လက်ကြင်ညာနေပါတယ်ကျွန်တော်အောင်မြတ်သူပါမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုစန့်ကျင်တဲ့လှုပ်ရှားမှုတွေပေါ်ပေါက်နေပြီးလူ့သမားတွေအပေါ်ချင်းချောက်နှောက်ယှက်မှုတွေကိုရပ်တန့်ဖို့အပြည်ပြည်ဆိုင်ရာလူ့သမားအဖွဲ့ ILO ကသတိပေးလိုက်ပါတယ်။ရန်ကုန်လှိုင်းသာစစ်မှုဆောင်ကလူ့သမားတန်းရဆောင်တွေမှာလူ့သမားသမဂ္ဂအဖွဲ့ဝင်တွေကိုစစ်တပ်နဲ့ရဲကတခန်းဝင်တခန်းထွက်ရှာဖွေနေတယ်ဆိုတဲ့သတင်းတွေရရှိတာကြောင့်လဲ ILO ကအင်ကာနေကထုတ်ပြန်တဲ့ကြေညာချက်တွေမှာဖော်ပြထားပါတယ်။ဒီလဆက်မှာပဲအရသာအစိုးရကိုဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းတာကိုကန့်ကွက်ဆန္ဒပြလှုပ်ရှားမှုတွေမှာအလို့သမားတွေအပါအဝင်လူဒန်းစားပေါင်းစုံပါဝင်လာကြသလိုဆန္ဒပြပွဲနဲ့ဆက်နွယ်ပြီးတော့အာဏာပိုင်တွေကဖမ်းဆီးအရေးယူတာတွေညဘက်မှာရှာဖွေဖမ်းဆီးတာတွေရှိနေချိန်မှာပဲ ILO ရဲ့ကြေညာချက်ထွက်ပေါ်လာတာပါ အဲလိုပဲထုတ်ပြန်ချက်မှာတော့ကြည်လက်ဒေသတွေကနေရန်ကုန်ကပုဂ္ဂလိကလုပ်ငန်းတွေမှာလာရောက်အလုပ်လုပ်နေကြတဲ့ငယ်ရွယ်တဲ့အမျိုးသမီးအလုပ်သမားတွေကိုအဓိကပြစ်မှတ်ထားပြီးချင်းချောက်တိုက်ခိုက်ခံနေရတယ်လို့ဆွဆွဲထားကြောင်းလည်းဖော်ပြထားပါဗျ။အာနာမန်ရဲ့ချင်းချောက်နှောင့်ယှက်မှုကိုရပ်တန့်ဖို့နဲ့အလုပ်သမားတွေရဲ့လွတ်လပ်စွာသင်ပင်ဖွဲ့စည်းခွင့်နဲ့လူအခွင့်အရေးကိုအာမခံပေးဖို့လည်းတိုက်တွန်းထားပါဗျ။စစ်တပ်ကအာနာသိန်းနာကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေအတွင်းပြီးခဲ့တဲ့စနေနေ့ကမန္တလေးမြို့မှာလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့ပြစ်ခတ်မှုကြောင့်တည်ဆုံသွားခဲ့တဲ့အသက်38နှစ်အရွယ်ကိုသက်နိုင်ဝင်ရဲ့စာပနာကိုအင်ကာနေမှာကျင်းပပါဗျ။မန္တလေးမြို့မှာစိတ်ကံအလုပ်သမားတွေဆန္ဒပြနေစဉ်ပြစ်ခတ်ရာကကိုတက်နံဝင်းနဲ့အတူဆယ်ကျော်သက်ကလေးငယ်တူလည်းတည်ဆုံခဲ့တာပါသူစာပနာကတော့မိတ်ဆွေအပေါင်းအသင်းတွေနဲ့ဆန္ဒပြပွဲမှာအတူပါဝင်ခဲ့ကြသူတွေလိုက်ပါပို့ဆောင်ခဲ့ကြပါတယ်မိသူချုပ်ဘိုးတည်လာတဲ့လမ်းနှောက်မှာလည်းအာနာရှင်ကိုစန့်ကျင်တဲ့တင်ဂီတအဖြစ်လက်သုံးချောင်းထောင်ပြပြီးဂုဏ်ပြုတဲ့သူတွေလည်းရှိခဲ့ပါတယ်ဇနီးဖြစ်တဲ့မတ်တီရာနင်းကတော့ကွယ်လွန်သူခင်ပွန်းအတွက်တရားမျှတမှုရလိုတယ်လို့ပြောပါတယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာသူအာဏာရယူပြီးပထမဦးဆုံးနိုင်ငံခြားကောင်းဆောင်တဦးကိုတွေ့ဆုံမှုဖြစ်ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုးကိုအင်္ဂါနေ့ကအွန်လိုင်းကတဆင့်တွေ့ဆုံခဲ့ပါတယ်။ဘိုင်ဒန်အစိုးရရဲ့ပြောခွင့်ရတဦးရဲ့အဆိုအရခေါင်းဆောင်တဦးဟာတရုတ်အရေးဥတုရာသီပြောင်းလဲခြင်းနဲ့တခြားကိစ္စရပ်တွေကိုဆွေးနွေးဖို့ရှိပြီးသမ္မတဟောင်းဒေါ်နယ်ထရမ့်ရဲ့လင်းနစ်တာကာလအတွင်းအဆင်မပြေခဲ့တဲ့ဆက်ဆံရေးကိုလည်းပြန်လည်ပြင်ဆင်သွားမယ်လို့ဆိုပါတယ်။ MBU ရာရှိကသတင်းထုတ်တွေကိုပြောကြားရမှာဥတုရာသီအပြောင်းလဲကိုရိုနာဗိုင်းရပ်စ်အရေးတွေပါသလိုတရုတ်၊အီရန်၊မြောက်ကိုရီးယားနဲ့ရုရှားနိုင်ငံတို့ရဲ့လုံခြုံရေးအခြေချောက်မှုတွေလည်းပါဝင်ပါတယ်။ဝန်ကြီးချုပ်ထရူဒိုးကိုစိတ်ပျက်စေခဲ့တဲ့အရာအဖြစ်ကနေဒါနိုင်ငံကရေနံတွေကိုအမေရိကန်ဘက်ကိုတွေ့ယူမဲ့ဒေါ်လာ10ဘီလီယံတန် Keystone Pipeline စီမံကိန်းကိုသမ္မတဂျိုးဘိုင်ဒန်ကမကြသေးမီကဖျက်သိမ်းခဲ့တာပါ။ဒါနဲ့ပတ်သက်ပြီးတော့အစည်းအဝေးမှာအပြောင်းအလဲဖြစ်ပေါ်ရမှာရှိဘူးလို့လည်း AMB ပြောခွင့်ရကပြောဆိုခဲ့ပါတယ်။ကနေဒါအစိုးရကဝယ်ယူဖို့လုပ်နေတဲ့ American နိုင်ငံတို့ COVID-19 ကာကွယ်ဆေးတစ်မျိုးဖြစ်တဲ့ Pfizer ကိုဝန်ကြီးချုပ် Trudeau ကဝယ်ယူဖို့ထပ်မံပြောမပြောဆိုတာလည်းမသေးခွဲဘူးလို့ဆိုပါတယ်။ကနေဒါအစိုးရပြောခွင့်ရကတော့ဝန်ကြီးချုပ် Trudeau ရဲ့ COVID-19 နိုင်ငံကြောင်းရေးမူဝါဒဥတုရာသီပြောင်းလဲခြင်းနဲ့အခြားကိစ္စရပ်တွေမှာအမေရိကန်အစိုးရနဲ့ပြန်လည်ညှိနှိုင်းလိုတာမျိုးကိုပြသဖို့စီစဉ်ထားတယ်လို့ဆိုပါတယ်။ကာကွယ်ဆေးထိုးပြီးသူတွေအတွက်စီမီစီကန်သစ်တွေမကြမီလာတော့မယ်လို့ကုသရောဂါဆိုင်ရာအမျိုးသားဌာနကညွှန်ကြားရင်းမူဒေါက်တာအန်တိုနီဖောက်ချီကပြောဆိုလိုက်ပါတယ်။ကာကွယ်ဆေးထိုးပြီးတဲ့နောက်မှာဘယ်လိုမျိုးတက်တောက်တက်တာနေရမလဲဆိုတာတွေကိုပို့ပြီးတော့ကြားဖို့ရှိပြီးအထူးသဖြင့်တော့မိသားစုဝင်တွေကြားမှာဘယ်လိုနေထိုင်ရမလဲဆိုတာတွေကိုကြားဖို့ရှိတယ်လို့ဒေါက်တာဖောက်ချီက CNN သတင်းဌာနကိုပြောသွားပါတယ်။ကာကွယ်ဆေးထိုးပြီးသူတွေဟာယောဂရှိသူတွေနဲ့ထိတွေ့မိပေမဲ့အသွာလာကန့်သတ်ဖို့မလိုတော့ဘူးဆိုတာကိုလည်းအရင်ကတည်းကထုတ်ပြန်ထားပြီးသားဖြစ်ပါတယ်။ဒီအတောတွင်ကာကွယ်ဆေးထုတ်လုပ်မှုတွေမြင့်တက်လာဝယ်ရရှိပြီးလာမယ့်မတ်လလောက်မှာ Pfizer ကုမ္ပဏီနေနဲ့နှစ်ဆထုတ်လုပ်နိုင်မယ်လို့ဆိုပါတယ်။ Moderna အနေနဲ့လည်း April နောက်ပိုင်းကာကွယ်ဆေးတန်း40ထုတ်လုပ်နိုင်မယ်လို့မျှော်မှန်းထားပါတယ်။တချိန်သာထိုးရတဲ့ကာကွယ်ဆေးတစ်မျိုးဖြစ်တဲ့ Johnson & Johnson ကြောင့်လည်းကာကွယ်ဆေးထုတ်လုပ်မှုတွေမြင့်တက်လာဖို့ရှိနေပါတယ်။ဒီအတောတွင်လူဦးရေတန်း300ကျော်ကိုCOVID-19 ကာကွယ်ဆေးအချိန်မီထိုးနိုင်မှုအတွက် American စားစာနယ်စီးပွားအုပ်ချုပ်ရေးအဖွဲ့ FDA ကကာကွယ်ဆေးဆိုင်ရာစီမင်းစည်းကမ်းတစ်ခုချမှတ်ပေးလိုက်ပါတယ်။ FDA ကပြီးခဲ့တဲ့တနင်္လာနေ့ကကြေညာရမှာစီးပွားထုတ်လုပ်သူတွေဟာလူထောင်ပေါင်းများစွာပါဝင်စားသက်ခံကြရတဲ့ကာကွယ်ဆေးစံသက်စစ်ဆေးကြော်တွေမလိုအပ်တော့ဘူးလို့ဆိုပါတယ်။နှစ်စဉ်အေးအေးမီကာကွယ်ဆေးထိုးတဲ့ပုံစံတိုင်းပဲကုမ္ပဏီတွေဟာသူတို့ရဲ့ဆေးရနီးသင့်တွေကိုစံသက်မြင့်တင်သွားနိုင်တယ်လို့လည်း FDA ကပြောပါတယ်။
ပေါ်ဒူးနေမနေ့ပိုင်းအတွက်နောက်ဆုံးရသတင်းတွေကိုမတ်သိငီထိုင်းနယ်ကိုအောင်မြတ်သူတို့ပြောပြပေးခဲ့တာပါရှင်အခုတော့သတင်းလွှာတွေကိုစတိုက်တင်ဆက်ပေးချင်ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာကိုဆန့်ကျင်တဲ့အနေနဲ့နိုင်ငံတော်မှာဆန္ဒဖော်ထုတ်တာတွေရှိနေပေမဲ့တပ်မတော်နဲ့ရခိုင်လက်နက်ကိုင်အေအေအဖွဲ့တို့နှစ်နှစ်ကျော်ကြာတိုက်ပွဲဖြစ်ပွားတဲ့ရခိုင်ပြည်နယ်မှာတော့မြို့နယ်တချို့လောက်မှာပဲအာဏာရှင်ကိုဆန့်ကျင်တဲ့လှုပ်ရှားမှုတွေမှာပါဝင်တာကိုတွေ့ရပါတယ်ဒီကြောင်အပြည့်အစုံကိုတော့ VUE မြန်မာပိုင်းသတင်းတောက်ကိုတက်နိုင်ကပြောပြပေးပါမယ်ရှင်
။မြန်မာနိုင်ငံနဲ့ဆေးအာဏာရှင်ဆန့်ကျင်တဲ့လှုပ်ရှားမှုတွေကြီးထွက်လာနေတယ်လို့ရခိုင်တောင်ပိုင်းကတောင်ကောက်တန်တွေခွာအန်နဲ့မန်အောင်စတဲ့မြို့တွေတွေမှာလည်းဆေးအာဏာရှင်ကိုဆန့်ကျင်တဲ့လှုပ်ရှားမှုတွေတွေ့ရပါတယ်။ဒါပေမဲ့လည်းတမ်တော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲကြီးကြီးဖြစ်ပေါ်ခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာတော့ဆေးအာဏာသိမ်းမှုဆန့်ကျင်စံတပ်ပြတာတွေဒီကနေ့ထိမတွေ့ရသေးပါဘူး။
ในนี้จะจะไต้หวันยึดจุดสุดของจงด้วยขยะเดรคันเป็นแนวป้องกันอยู่ในที่ชุมมาเหตุการณ์ปุ่นเดิมจีนบ้านนั่งเคลื่อนตัวไต้หวันได้ได้ทักทายเตะส่งแดงยาเดบอมาสุยานในเนี่ยกุญแจขยะเดรเนปาดาจังอันนั้นเลยชี้สิ่งของสิ่งของมันใจตัวเลยยันยาตาสุยานเลทมาเลยกางจูมันชิคเกอร์บุลูรักันลุงเอซายเสียกูจอลิงกับเบียวบาร์เดคุกคุกวันบ่ามีสิ่งอะไรได้ดีแท้ก็มาเจ้าเดือดเลยก็มาดูสุดท้ายก็หนีวิวมิชูเกอร์เองเนี่ยกูสุราก็ไม่ไปเกอร์ปุ ตัวโกชิเป็งโกนี่เนี่ยตาตากุซาขึ้นหนองญาเตะเฉยมาอะคือตัวโกเป็กก็ตัวโกชิเนี่ยชิเตะคํามาเล่นบ่ทั่วไปบ่ซอกูชิเนาะซาเวดาเมเล่นบ่ทั่วไปบ่ตัวโกเป้มาควนบ่บ่ว่ากูเมียวายหลูเลยอ่ะตึกอาดีดาไม่ชิอยู่บ่ดาซอตางวายก็หลูเลยบ่าโลปาเลยซอตางวายมาไฮสกูเยเปลี่ยนโตตึกไม่ผิดเกวูเลยดาดาติเสร็จบ่เลย
แต่วิกาลาดวยระคันเจนมาลูกคนเยชูปอกขันยาดาเรลูกเยนเต็งจอลาโอเอ็นซงคาทั่วเปญเนียเรชิงเมมาอสุยะอนีเนตัมดอบอทอกขันเคดาตัวจองเลชิยะขันดวยแลนบอทั่วโพแคเคเนดาลุเลแจจวลุชะดูระคันเจตาขันดูผิดเดมาทุแทนนายาเปาะบาเดตรุโลซีเดียนเยนาซงอะเช่นบอเนาะซีเดียนซิเบเดซอเวียนมูฟเมนต์เยนาซงอะเช่นผิดเดแลนะกันกอลายเอ็งโอระคันยาหยอดตัวบิตรุโลดวยซันเจนเลบาจุมเมมามะชิบูมะซันเจนเลบาจุมเมมามะชิบูบาบะซอระคันเนียเปาะวากาเตอานาชินเน သူတို့2000ရှစ်အောင်မှာသူတို့တွေအဲတိုက်လာပါကြီးဆိုရဲ့အရက်သာအာနာရှင်ရဲ့ပူပေါင်းလောက်ကြမှုပဲပူပေါင်းနိုင်ငံရေးကောက်သွေးတုံးမှုတွေကြောင့်ကျမတို့ရဲ့ဘဝကပြောင်းတုံးနေရကြပါပြီရှင်။ဆိုတော့ကျမတို့ကထိုင်ရင်ဒါမှရမှာမဟုတ်ဘူးမထိုင်နေပါမှမရဘူး။ကျမတို့ဆိုရင်အခုအာနာပိန်းထားတဲ့စစ်တပ်နဲ့ဒီအရက်သာအစိုးရအာနာရှင်အစိုးရနဲ့ပေါင်းပြီးတော့ကျမတို့တွေကျမတို့တွေအတက်ခံခဲ့ရတဲ့လ
ရှမ်းပြည်နယ်မြောက်ပိုင်းအခြေအနေတွေကိုကြည့်ကြအောင်ပါရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်အတွင်းမှာတမရော်နယ်ကရအေကချင်လွတ်လပ်ရေးတပ်ဖွဲ့အကြားဒီလ၂၀ရက်နေ့ကစပြီးတော့ဒီကနေ့မနေ့ထိတိုက်ပွဲတွေဆက်ပြီးတော့ဖြစ်ပွားနေတယ်။ဒါဟာတမရော်ကနေမြေရှင်းလင်းတာဖြစ်နိုင်ကြောင်းကရအေကသုံးသပ်ထားပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြပေးပါမယ်ရှ
ဒီနေ့ကတော့တက်တော့ဆိုတာပါတက်ပွားနေချိန်မှာပဲရှမ်ပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်မှာတိုက်ပွဲတွေရက်ဆက်ဆိုသလိုဖြစ်ပွားနေတာပါလက်ရှိဖြစ်ပွားတဲ့တိုက်ပွဲအခြေအနေကိုကရအေးရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကဗီအိုအေကိုအခုလိုပြောပါတယ်ဒီနေ့နဲ့ဆိုတော့တက်တော့ဆိုတာပါတက်ပွဲဖြစ်တာဒီနေ့ပြောဆက်အရာတိတက်ပွဲဖြစ်ပါတယ်
ဒီမိုဇီမြို့နယ်ပေါ်မိုဇီမြို့ကလည်းအရှိပဲရှမ်းတဲ့ကမှာဒီမာကလည်းမိသား6ထောင်လောက်ဝေးတဲ့နေရာမှာဖြစ်ပါတယ်လက်ရှိတိုက်ပွဲဖြစ်ပွားတဲ့ဒီမာကျေးရွာဟာမူဆယ်နဲ့ကွက်ခိုင်မြို့နယ်အဆက်ပြည်နယ်ဆက်အနီးမှာတည်ရှိတာဖြစ်ပါတယ်တိုက်ပွဲဖြစ်ပွားတာဟာဒီမာကျေးရွာအနီးမှာအခြေစိုက်တဲ့ KIA တရင်တပ်ဖွဲ့တွေကိုတက်မတော်ကနေမြေရှင်းနေတဲ့သဘောနဲ့တိုက်ခိုက်တာဖြစ်နိုင်ကြောင်းဗိုလ်မှူးကြီးနော်ဘူးကသုံးသပ်ပြောဆိုပါတယ်
ဒီတမတော်ဘက်ကနဲ့ပြောတာကတော့ဒီဂျီမာကနဲ့ဒီမဝေးတဲ့နေရာမှာပေါ့နော်သူတို့ရဲ့ဒီအတိုင်ကူပေါ့အတိုင်ကူရှေ့တန်းဒီတက်ခွဲယုံတွေရှိတယ်နောက်ပြီးတော့သူတို့ရဲ့ရှေ့တန်းဒီတမဟာ6ရဲ့ရှေ့တန်းသွေးနေရာရှိတယ်အဲ့ဒါကိုသူတို့ကနေနေမရှိနေရေးပေါ့နော်အဲ့လုတ်ကျင်လို့ဖြစ်တယ်ဆိုတာတော့သူတို့ပြောတဲ့ဒီအဖြစ်ကနေ
ထိခိုက်ကြဆုံးမှုအခြေအနေကိုတော့မသိရသေးကြောင်းပြောပါတယ်။ ရှမ်းပြည်နယ်အခြေစိုက်သတင်းမီဒီယာတွေကတော့လက်နက်ကြီးကြီးထိမှန်တာကြောင့်တောင်ရလုံနေတဲ့ဒေသခံအရက်သားတဦးသေဆုံးတာရှိကြောင်းဖော်ပြပေမဲ့သီးခြားအတည်ပြုချက်တော့မရရှိပါဘူး။ဒီလ22ရက်နေ့နေကင်းပိုင်းမှာလဲကုတ်ခိုင်မြို့နယ်နန်းကုတ်ကျေးရွာအနီးမှာတိုက်ပွဲဖြစ်ပွားတာရှိကြောင်းကုတ်ခိုင်ဒေသခံတဦးကပြောပါတယ်
။တိုက်ပွဲဖြစ်တယ်လို့တော့ကြားတယ်နောက်ကိုတစ်ဖက်မှာလို့တော့ကြားတာပဲဘောက်ကင်းကြိုးပေါ်ရလို့တော့များဆုံး5မိနစ်10မိနစ်ပါပဲအပြင်မှာသတင်းထွက်နေတာ PAI လို့ပြောတာပဲ
မနေ့ညပိုင်းကလည်းရှုကင်းသာဘက်မှာပြစ်ခတ်တံတွေကြားအကြောင်းပြောပါတယ်လက်ရှိမူဆယ်မျိုးနယ်အတွင်းတိုက်ပွဲဖြစ်ပွားရာဒေသဟာတရုတ်မြန်မာနယ်စပ်ကုံသွယ်ရေးအတွက်အဓိကကျတဲ့လာရှုံးမူဆယ်လမ်းမကြီးနဲ့အလံဝေးတဲ့နေရာမှာဖြစ်တာကြောင့်နယ်စပ်ကုံသွယ်ရေးအပေါ်ထိခိုက်တာမျိုးမရှိနိုင်ဘူးလို့လဲတအန်းပလောင်အမျိုးသားပါတီကတွတ်တော်ကိုစလေဟောင်းဦးညိစိန်ကတုံ့တက်ပါတယ
်ဒီတွင်းမှာဆိုလို့ရှိရင်ဒီတော့ဆိုလမ်းမကြီးနဲ့လည်းနည်းနည်းလမ်းတယ်နည်းနည်းလမ်းတဲ့အခါကျတော့ဒီတက်ရောက်မှုတော့ဒီပြည်မှာမရှိတော့ဘူးမရှိနိုင်တော့ဘူးလို့ထင်တာပေါ့နော်
မူဆယ်ဒေသခံတဦးကတော့တိုက်ပွဲဖြစ်ပွားတာကြောင့်နေဆက်ကုံသွယ်ရေးမှာထိခိုက်တာမရှိကြောင်းနဲ့တရားငားမိုင်ကုံသွယ်ရေးဂိတ်မှာတော့ဝန်ထမ်းတချို့ကအာနာဖီဆိုင်ရေးလှုပ်ရှားမှု CDM မှာပါဝင်တာကြောင့်ကုံစီစီးဆင်းမှုကြံ့ကြာတာတွေရှိနေကြောင်းပြောပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်အတွင်းတိုက်ပွဲဖြစ်စဉ်နဲ့ပတ်သက်လို့တမ်ရော့ဘက်ကသတင်းထုတ်ပြန်တာတော့မတွေ့ရပါဘူး။လက်ရှိတိုက်ပွဲဖြစ်ပွားတဲ့ဒေသအတွင်းမှာဒီလ17ရက်နေ့ကလည်းတမ်ရော့နဲ့ KIA အကြတိုက်ပွဲနှစ်ကြိမ်တည်းမနေ့ဖြစ်ပွားခဲ့ပြီးဒီတိုက်ပွဲတွေဟာတမ်ရော့က COVID-19 ရောဂါတိုက်ဖျက်ရေးနဲ့ငြင်းချမ်းရေးအတွက်ဒီလကုန်ထိအပြည့်အကြောင်းကြေညာထားချိန်မှာဖြစ်ပွားနေတာလည်းဖြစ်ပါတယ် KIA အဖွဲ့ဟာဒီလဇန်းကစစ်တပ်ကအာဏာသိမ်းယူရတဲ့ပတ်သက်ပြီးထောက်ခံကြောင်းသို့မဟုတ်ကန့်ကွက်ကြောင်းသဘောထားထုတ်ပြန်ချက်မရှိပေမဲ့ပြည်သူတွေရဲ့ဆန္ဒကိုအလေးထားဖို့နဲ့ဆန္ဒပြပြည်သူတွေကိုအကြမ်းဖက်မဖြိုခွင်းဖို့တောင်းဆိုထားသလိုစစ်အာဏာရှင်ချုပ်ငြင်းရေးအတွက်ပြည်သူတွေရဲ့ကြိုးပမ်းမှုကိုကြိုဆိုကြောင်းလည်းသဘောထားထုတ်ပြန်ထားပါတယ်
။ကိုမိုးစောပါရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းကျမတို့အခုထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပင်းညီနားဆင်နိုင်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းလိုက်ပြီးတဲ့နောက်အသစ်ဖွဲ့လိုက်တဲ့ရွေးကောက်ပွဲကော်မရှင်ကတောက်ကြနေမှာနိုင်ငံရေးပါတီတွေနဲ့တွေ့ဆုံဆွေးနွေးဖို့ဖိတ်ခေါ်ထားပါတယ်။ဖိတ်ခေါ်ခံရတဲ့နိုင်ငံရေးပါတီတွေကြားမှာတော့စစ်တပ်ကအာဏာသိမ်းတာကိုလက်မခံတဲ့အတွက်တွေ့မဲ့အစီအစဉ်ကိုလက်မခံတဲ့သူတွေလည်းရှိပါတယ်။အပြည့်အစုံကိုတော့ VOV မြန်မာပိုင်းသတင်းတောင်မတ်မီခါကသတင်းပေးပို့ထားပါတယ်ရှင်။
နိုင်ငံရေးပါတီအားလုံးကိုဖိတ်ကြားထားတယ်လို့ရွေးကောက်ပွဲကော်မရှင်တည့်ရဲ့ဖိတ်ကြားစာထဲမှာဖော်ပြထားပါတယ်။2021ခုနှစ်ဖေဖော်ဝါရီတရက်နေ့မှာတက်မတော်ကအာဏာသိမ်းလိုက်ပြီးနောက်တနေ့မှာပဲရွေးကောက်ပွဲကော်မရှင်ကိုအသစ်ဖွဲ့စည်းခဲ့တာပါစစ်ကောင်စီကအသစ်ဖွဲ့စည်းလိုက်တဲ့ရွေးကောက်ပွဲကော်မရှင်ရဲ့ဥက္ကဋ္ဌကဦးသိန်းစိုးဖြစ်ပါတယ်အရင်ကော်မရှင်ကတော့2020ရွေးကောက်ပွဲကျင်းပပေးခဲ့ပြီးအဲ့ဒီရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကအများစုအနိုင်ရခဲ့တာဖြစ်ပါတယ်ဒါပေမဲ့လည်းဒီရွေးကောက်ပွဲအတွင်းမဲဆင်းမှားတွေဖြစ်ခဲ့တယ်လို့အခုစစ်ကောင်စီကဆွဆွဲထားပါတယ်2020ရွေးကောက်ပွဲမှာမဲအပြတ်အသတ်နဲ့အနိုင်ရခဲ့တဲ့ NLD ပါတီကတော့သူတို့မဲရလက်ဟာတရားမျှတစွာရလာတာဖြစ်တယ်လို့အခုလိုပြည်သူ့ဆန္ဒနဲ့လွဲတဲ့အာဏာသိမ်းမှုကိုလှုပ်ဆောင်တဲ့စစ်ကောင်စီဖွဲ့စည်းတဲ့ကော်မရှင်နဲ့တွေ့ဆုံမှာမဟုတ်ဘူးလို့တန်လင်းပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးတင်ကိုလက်က VOA ကိုပြောပါတယ
်ပါတီကကံရောကဒီဆန္ဒသိမ်းကောင်စီကဟိုဒီကိုချက်ချင်းဦးတင်ကချက်ချင်းလှုပ်ဆောင်တာလို့ဖြစ်တဲ့အတွက်ဒီကနေ့ဒီကောင်စီပေါ်မှာလည်းကျွန်တော်တို့ကလူ့အထွေထွေဆိုင်ရာပေါ်ရလုံးဝအပြည့်အစုံမဖြစ်ဘူး။ဒါဒီစစ်တပ်အနောက်ဒီကောင်စီကလည်းအစစ်အဖွဲ့ကြီးလိုက်တဲ့ဒီလိုရန်များတွေဒီလက်ရှိလုပ်နေတဲ့ကြောင်းစီကောင်စီကိုကော်မရှင်ဝင်ကျွန်တော်တို့ကစဉ်းစားမဖြစ်ဘူး။အဲဒါကြောင့်မို့လို့ပါတီအနေနဲ့ကတော့ဒီလိုဒီစီဝေးကိုစတဲ့ဖို့ဆိုတော့ကြောဆောင်ကြထားပြီးပေါ့နော်။ဒီလိုလူဆိုလည်းနောက်မှမှဆက်နေတဲ့ဒီလိုစီဝေးကိုစီဒီဆိုရရဲ့ဆရာတင်မှုကိုတရားမဝင်ဘူးစတဲ့ဆိုတော့နိုင်ငံရဲ့တပေါ်ဆန္ဒ
2020ရွေးကောက်ပွဲမှာ NLD ပါတီကအပြတ်အသတ်အနိုင်ရခဲ့ပေမဲ့ရွေးကောက်ပွဲအတွင်းမဲမတမာမှုရှိတယ်လို့ဆွဆွဲပြီးနောက်တက်မတော်ကအာဏာသိမ်းမှုဖြစ်ပေါ်ခဲ့တာပါလူပောင်သစ်ဒီမိုကရက်တစ်ပါတီရဲ့ဥက္ကဋ္ဌဦးအောင်မိုးစောကပြည်သူ့ဆန္ဒနဲ့အနီးဆက်ဆုံးရက်တီဘိုဘေးပါတီဘက်ကလမ်းစဉ်ချထားတာကြောင့်တွစ်ဆုံဘူးကိုညှင်းပယ်ထားတယ်လို့ပြောလိုက်ပါတယ
်ပြည်သူလူထုကအာဏာသိမ်းမှုအပေါ်မှာအကြီးအကျယ်ကိုဟိုတိုင်းပြည်လုံးအနားဆန့်ကျင်တဲ့အနေအထားဖြစ်တယ်ဆိုအဲ့လိုအနေအထားအောက်မှာမဲရေးပ party to whom in a Bioma solution, Pido to a Sadan, the Tatep Polure. So, the need that I below my city, Pido, Amyazu, Giza, and they move Sanjin in it, and it after there. The Jainete mother, Anna, they so Yagan, Pigo Kade, the Yukoko Commission, the Pita Sura Kataro, but you know, my sister, I don't see you. But you know, Rue Pimu Sawa Chetrika, Pido Rue Sadan, Sanya Doma, you know, Emma Soe Mare.
ดาจอมรู้จรุบัตรปุ๊กส่งแจกให้ล่ะဖြစ်ပါတယ်ဗျပြင်ပြည်သူပါတီ KSPP ဒီဥက္ကဋ္ဌတော်တွဲပူကတော့ပါတီအနေနဲ့ကော်မရှင်အသစ်ဘက်ကပြက်တီချက်ကိုတိတ်ချမတိသေးတာကြောင့်ပြစ်ဆုံးဖို့တွားရောက်မှာဖြစ်တယ်လို့ဆိုပါတယ်ရင်းစီမှာမပုံတင်တာနဲ့နိုင်ငံရေးပါတီဆိုတော့လေကျွန်တော်တက်ဖို့
ပါတီကညီမမှယူနေပေါ့နော်ပြီးသူတို့ဘာဖြစ်ပြောမယ်ဆိုတာအခုလောလောဆယ်ကျွန်တော်တို့ဘာမှမသိရသေးဘူးပေါ့နော်စီဝေးခေါ်ရဲဆိုတာပဲကျွန်တော်တို့သိတဲ့အခါကျတော့သူတို့တွေကြိုးရဲအပေါ်မှာပဲကျွန်တော်တို့ကအမှုကြီးမှာဖြစ်ပါအခုကတော့ယူရင်းစီကတော့ပါတီနဲ့ပဲဆိုင်ပါပေါ့နော်ဒီဘုကောင်ဆောင်ရွက်ဖို့ဖိတ်စားတော့ဒါကတော့ကာကြတစ်ခုအနေနဲ့ပဲစဉ်းစားသွားမှာပါလက်နက်နဲ့အာဏာသိမ်းတ
ပြောဆိုလိုက်ပါတယ
်။အခုလိုဘနာဒီအနာတင်းကောင်စီကနေဘုရားမှာတခြားပြတ်တာရဲ့ကော်မရှင်ကဆိုတော့ဒီကော်မရှင်ရဲ့ကျွန်တော်တို့ဒီသဘောပြောဖို့ကတော့လော့ဆက်ဆန္ဒရှိတဲ့အပေါ်ကော်မရှင်ကတော့ဒီလိုလဲဆိုတော့အနာတင်းရဲ့ကိစ္စမှာလည်းကျွန်တော်တို့ဒါဘုရားကကွေးရှုချထားတယ်လို့ကော်မရှင်ဖက်ကဘုရားကိုတည်းဖို့လာလာမရှိဘူးလို့ကျွန်တော်သုံးတာပေါ့နော်။ဒါကျွန်တော်တို့ကတော့တက်ဖို့ဒီမရှိပါဘူးခင်ဗျာ
။အစည်းအဝေးကိုလာမဲ့တောက်ကြနေနေပြီးတော့မှတက်ရောက်ဖို့ဖိတ်ကြားထားတာဖြစ်ပြီးအစည်းအဝေးတက်မတက်ကိုဖေဖော်ဝါရီလ24ရက်နေ့နောက်ဆုံးထားအကြောင်းပြန်ဖို့ထည့်သွင်းဖော်ပြထားပါတယ်။အမျိုးမျိုးအနေနဲ့ကတန်းနဲ့ချီတဲ့ပြည်သူလူထုကတော့မဲမတမာမှုရှိတဲ့ဆိုတဲ့တက်မတော်ပြောဆိုချက်ကိုလက်မခံသလိုစစ်တပ်ကအာဏာသိမ်းယူမှုကိုလည်းဆန့်ကျင်ဆန္ဒပြနေကြပါတယ်။သူတို့အနေနဲ့2020ရွေးကောက်ပွဲရလဒ်ကိုသာလက်ခံပြီး2020ရွေးကောက်ပွဲရလဒ်အရရွေးချယ်တင်မြှောက်ထားသူတွေကိုသာအာဏာပြန်ပေးဖို့နဲ့ဖမ်းဆီးခံ NLD ခေါင်းဆောင်တွေကိုအ мян ဆုံးပြန်လွှတ်ပေးဖို့တောင်းဆိုဆန္ဒပြလျက်ရှိပါတယ်။
ဗီအိုအမေရိကန်တန်ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ဗီအိုမြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်ဆာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ view မြန်မာပိုင်းပင်မဆာမျက်နှာကိုရောက်ရှိနိုင်ပါတယ် 8473748.info ဖြစ်ပါတယ်ဒါပြင်လူမှုကွန်ရက်ဆာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter ဆာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်။စလုံးပေါင်းက voabamischannel ဖြစ်ပါတယ်။ YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabamis ဖြစ်ပါတယ်။အသင်နဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ကြည့်နေရှင်တော့ soundcloud.com/voabamis ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်။ VOA မြန်မာပိုင်းဗုဒ္ဓဟူးနေ့မနေ့ပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့ဆက်သွယ်မေးမြန်းခန်းအစီအစဉ်တွေကိုဇက်တိုက်နားဆင်ရပါမယ်။ကုလသမဂ္ဂနဲ့နိုင်ငံတကာမှာမြန်မာနိုင်ငံကိုစားပြုဆောင်ရွက်ဖို့ချင်းလူမျိုးမြန်မာနိုင်ငံသားဒေါက်တာဆာဆာကိုရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်တွေကတနင်္လာနေ့ကတာဝန်အနှင်းခဲ့ပါတယ်။ချင်းပြည်နယ်ဖွံ့ဖြိုးတိုးတက်ရေးဆရာဝန်တဦးအနေနဲ့ဥဆောင်ဂျူပန်ဆောင်ရွက်နေတဲ့ဒေါက်တာဆာဆာဟာအခုဆိုရင်ပြည်ပကနေပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကုလသမဂ္ဂကိုယ်စားလှယ်အဖြစ်ဆောင်ရွက်မဲ့အခြေအနေကိုတော့မတ်အင်ဂျင်နိုင်ငံဆက်သွယ်မေးမြန်းထားပါတယ်ရှင်။
ထောက်စုလွတ်တော်ကိုစားပြုကော်မတီကနေပြီးတော့ဒီကုလသမဂ္ဂဆိုင်ရာအထူးကိုယ်စားလှယ်ဖြစ်ပေါ့နော်ခန့်အပ်လိုက်တဲ့အခါမှာဆရာအခုစပြီးတော့လှုပ်ဆောင်ရမယ့်အခြေအနေတွေကိုပြောပြပါအောင်ရှင်
ဓမ္မဆိုတော့ကျွန်တော်တို့မြန်မာနိုင်ငံပြည်သူလူထုကဒီနွေပါလာရှိရဲ့2020ရွေးကောက်ပွဲမှာကျယ်လောင်စွာနဲ့ဒီမိုကရေစီစာချီစာနှုတ်နဲ့ညီတဲ့သူတို့အတွက်ကိုစားပြုမဲ့ကိုစလဲတွေကိုရွေးထားပြတာဖြစ်ပါလားဆိုတော့ကျွန်တော်တို့အဲ့ဒီရွေးကောင်းခါဒီမိုကရက်တစ်ကလီအလက်တက်by the people of Myanmar for the people of Myanmar သူတို့ကိုကျွန်တော်ကအဆွက်ကိုကြိုးစားပြီးတော့နိုင်ငံတကာနဲ့ကုလသမဂ္ဂမှာအထူးတစ်ဖြစ်ကျွန်တော်ကကိုစားပြုသွားမှာဖြစ်ပါတယ်ဆိုတော့ကျွန်တော်တို့ကဒီလူထုကြီး54တာရှိတဲ့လူထုကဒီကိုစလဲ400ကျော်ကိုအယုတ်ကြီးရှိပြီးတော့သူတို့ရဲ့ကိုစားကိုရတည်ဖို့ရအတွက်ကျွေးကောင်းတည်မြောက်ထားတာဖြစ်ပါတယ်။ဒါကိုကျွန်တော်အနေနဲ့ကเนาะတခြားနိုင်ငံမှာရှိတဲ့လွှတ်တော်ကိုယ်စားလှယ်တွေဥပမာအမေရိကန်နိုင်ငံမှာရှိတဲ့ law maker တွေလွှတ်တော်ကိုယ်စားလှယ်တွေပေါ့เนาะအထက်လွှတ်တော် senator တွေပဲဖြစ်ဖြစ် congressman တွေပဲဖြစ်ဖြစ်ကျွန်တော်ကတော့ door to door သွားပြီးတော့သူတို့နဲ့ပြောသွားမှာဖြစ်ပါတယ်။ခင်ဗျားတို့မိဖက်တွေဖြစ်နေဒီမြန်မာပြည်မှာရွေးကောင်းတည်မြောက်ခါထားတဲ့မြန်မာပြည်သူလူထုကြီးကရွေးကောင်းတည်မြောက်ခါထားတဲ့ကိုယ်စားလှယ်တွေကိုဒီဖက်အမေရိကန်နိုင်ငံမှာရွေးကောက်တည်မြှောက်ထားတဲ့ဒီမိုကရေစီစနစ်နဲ့ရွေးကောက်တည်မြှောက်ထားတဲ့ကိုယ်စားလှယ်တွေနဲ့အတူအလုပ်လုပ်ပါသူတို့ကိုအတိအမှပြုပါဆိုတာကျွန်တော်တို့ကတောင်းဆိုသွားမှာဖြစ်ပါတယ်ထို့နည်းတူပဲကျွန်တော်ဒီအင်္ဂလန်နိုင်ငံရဲ့လွှတ်တော်အမတွေလည်းကျွန်တော်ပြောထားပါပြီเนาะလွှတ်တော်ဥက္ကဋ္ဌနဲ့လည်းကျွန်တော်စကားပြောပေးပြီးဖြစ်ပါတယ်ဆိုတော့ကျွန်တော်ဟာအဲ့လိုနဲ့အတိအမှပြုချက်ကိုနိုင်ငံတကာမှာကျွန်တော်ဟာကုလက်ကမှတစ်စက်အဲ့တော့ရယူသွားတော့နာပထမအချက်တော့လုံးသွားဖို့ရှိပါတယ
်တစ်ဖက်မှာလည်းကုလသမဂ္ဂမှာကဟိုမြန်မာနိုင်ငံဆိုင်ရာတန်မတ်တန်ကိုယ်စားလှယ်တွေရှိနေတဲ့အခါကျတော့အခုလိုတီထောင်စုလွှတ်တော်ကိုစားပြုကော်မတီဘက်ကလည်းဒီမြန်မာနိုင်ငံဆိုင်ရာအခုလိုဒေါက်တာဆဆာကိုသူတို့ကိုယ်စားလှယ်အနေနဲ့ထားတဲ့အခါကျတော့ကုလသမဂ္ဂကဘယ်လိုအတိအမှတ်ပြုမယ်လို့ထင်လဲရှင
်ဒါတော့သူတို့အတိအမှတ်ပြုတယ်ဖြစ်စေမပြုတယ်ဖြစ်စေကျွန်တော်ကတော့မြန်မာပြည်သူလူထုအတိအမှတ်ပြုတယ်ဒါကတော့ပဲကျွန်တော်လို့ရှင်းတယ်မြန်မာပြည်သူလူထုကအတိမတ်ပြုပြီဆိုတော့ဂျာတာတော့ကိစ္စမရှိပါဘူးဒါကတော့ကျွန်တော်ခါနဲ့ကျွန်တော်သွားမဲ့နီလာတွေအများကြီးရှိတယ်နိပြွာတွေဆွဲပြီးပြီ strategy တွေဆွဲပြီးပြီကျွန်တော်တက်ဆိုင်ရာကုလတမက်ကလူကြီးနေတယ်လည်းအများကြီးစကားပြောပြီးပြီကျွန်တော်ကတိုယိုတာဝန်နဲ့မလုပ်ပါဘူးဒါကြောင့်မလို့ကျွန်တော်ကမြန်မာပြည်ရဲ့ပြည်သူလူထုကကျွန်တော်ကိုသူတို့ရဲ့ကိုယ်စားလှယ်အဖြစ်နဲ့အတိမတ်ပြုထားသလိုသူတို့ရွေးကောက်တည်မြှောက်ထားတဲ့လွှတ်တော်အမတ်ပြည်ထောင်စုလွှတ်တော်အမတ်400ကျော်ကเนาะအတိမပြုပြီဆိုရင်တော့ကျွန်တော်မှလိုလောက်ပါပဲ
ကုလသမဂ္ဂဘက်ကဒီမြန်မာစစ်ကောင်စီကဖြစ်လာတာပေါ့เนาะသူတို့အာဏာသိမ်းပြီးဖွဲ့လိုက်တော့သူတို့အခေါ်ကြတော့ဒီမြန်မာစစ်အုပ်ချုပ်ရေးကောင်စီပေါ့เนาะအဲ့ဒီစစ်ကောင်စီကိုဒီကုလသမဂ္ဂတို့နိုင်ငံတကာတို့ဘက်ကအတိမပြုသလားမပြုသလားဆိုတဲ့အခြေအနေရောဘယ်လိုများလဲရှင
်ဒါကတော့ကဘာကကျေလောက်ဆိုတာပြောပြီလေကဘာမှာဒီမိုကရေစီနိုင်ငံတစ်ခုလောက်ကဒီစီကောင်စီကိုအတိမပြုတယ်ဆိုတာတခုမှဘယ်နိုင်ငံမှမရှိပါဘူးအတိမမပြုလို့အကြီးလို့ဒါခပေးဆမှုတွေကိုလည်းစီကောင်စီအဖွဲ့ဝင်တွေကိုလုံးနေတာဖြစ်ပါတယ်ဒါကြောင့်မလို့ဘယ်နိုင်ငံဘယ်ဆူရမှာနောက်ဆုံးပြည့်ရတော့တရုတ်နိုင်ငံတောင်မှသူတို့ပြောပြီလေဒါဒီမနက်ဒီလိုမျိုးကိုကျွန်တော်ဟာမြင်ချတာမဟုတ်ဘူးဆိုပြီးတော့တရုတ်တောင်မှနော်ပစဖွင့်လာပြောလာပြီလေပြောချင်တာတော့ဟိုတို့ကတိတ်မပြောတဲ့အင်းကြီးပေါ်တော့ကဆိုတော့အခုကတော့နော်စီကောင်စီကအဖွဲ့တွေလည်းနားလည်တိပြလို့ထင်တယ်ဆိုတော့ဒီလိုနဲ့တွေးထွေးချင်းတွေပါတယ်အဆိုးဆိုးဝါးဝါးမဖြစ်ခင်မှာစီကောင်စီတွေကလည်းပြန်လဲတုတ်တာပြီးတော့ပြန်လဲစစ်ဆန်းတင်တယ်သူတို့ကအမားကြီးကိုမှားခဲ့ပြီအခုဆိုတော့လူထုကအိမ်မှာမရှိတော့လူထုကလာပေါ်မှာရောက်နေပြီဆိုတော့ဒါဟာတကယ်အန္တရာယ်လည်းများတယ်လို့ပြည်သူလူထုအတွက်လည်းအန္တရာယ်များတယ်လို့နိုင်ငံဝတ်ထားတွေအတွက်လည်းအန္တရာယ်အကြီးကြီးကျယ်ကျယ်ရှိနေတယ်လို့တို့စင်ကောင်စီတွေအတွက်လည်းတမိုက်ကဒါနော်သူတို့ကိုဘယ်လိုလဲအရေးယူပြီးအများကြီးနောက်ဆက်တွက်ကအများကြီးဖြစ်လာတော့မှမြန်မာနိုင်ငံတာယုတွေအကုန်လုံးကိုလည်းကျွန်တော်မေ့တရားခံမှာဖြစ်ပါတယ်မြန်မာနိုင်ငံတာယုလို့ပြောတဲ့အခါမှာနိုင်ငံတကာမှာရှိတဲ့မြန်မာနိုင်ငံတာယုအကုန်လုံးဒီပြည်သူလူထုဖက်မှာရပ်တင်ပါနော်ဒီ54တာပြည်သူလူထုမှာရပ်တင်ပါCDF movement ကိုတာယုတ်တိုင်းမှာလို့ပါဒါတော့ခင်ဗျားတို့ CDF movement ကိုလို့လို့ဘာမှဆူဆူစရာမရှိပါဘူးသူတို့ကတော့ကျွန်တော်ကသူရကောင်ဘွဲတွေပေးတင်တယ်လေအဲတော့ဒီလောက်အထိတာတိစီစီနဲ့နိုင်ငံရဲ့အနာဂတ်ကိုကြည့်ပြီးတော့လူတူဦးတယောက်ရဲ့ဟိုဘက်ကလူတစုရဲ့အနာဂတ်နဲ့နိုင်ငံသ ူနိုင်ငံသားဒီအနာဂတ်ကိုကြည့်ပြီးတော့လှုပ်သွားတယ်ဆိုတာကျွန်တော်တို့ဖေကလည်းနော် common sense ရှိပါတယ်ဒီဒီမိုကရေစီဆိုရတက်လာတဲ့အချိန်ကြာရင်တော့သူတို့ကိုပဲကျွန်တော်ဒီမိုကရေစီစနစ်ကိုလုံချင်သူတို့ကိုပဲဥစားပေးပြီးတော့ဆက်လက်လုပ်ကားမှာပေါ့ဒါမှမဟုတ်ပဲနဲ့အခုကကျွန်တော်တို့ဒီလူထုကရွေးကောက်တည်မြှောက်ထားတဲ့ကိုယ်စလဲတူရဲ့အတာကိုထိလူရှုပြီးတော့လက်နဲ့ကိုအားကိုပြီးတော့အာနာသိထားတဲ့အမိတ်အာနာကိုပဲနာခံနေတဲ့ရွေးကတော့သူတို့အတွက်လည်းမကောင်းတလို့သူတို့ကလေးတွေအတွက်လည်းမကောက်ပါဘူးသူတို့အနာကအတွက်လည်းမကောက်ပါဘူ
းဒီညမှာအခုဒီကုလသမဂ္ဂမှာဆိုလို့ရှိရင်ပေါ့နော်မြမအရေးနဲ့ပတ်သက်ပြီးတော့သူတို့အရေးပေါ်စီးပွေးတွေတော့တစ်ပြေးနဲ့ကျင်းပလာတယ်ဂျနီဗာကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှာလည်းမြမနဲ့ပတ်သက်ပြီးအရေးပေါ်စီးပွေးတွေမကြာခဏလုပ်တယ်အခုဒီနယူးယောက်ကကုလသမဂ္ဂဌာနချုပ်မှာဆိုရင်လည်းတောက်ကြနေမှာသူတို့ informal meeting ပေါ့နော်မြမအရေးနဲ့ပတ်သက်ပြီးသူတို့တကပိတ်စီးပွေးတွေလုပ်ဖို့ရှိတယ်အခုပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီကနေပြီးတော့အခုဒေါက်တာဆဆာကုလသမဂ္ဂဆိုင်ရာကိုယ်စားလှယ်ဖြစ်ခန့်အပ်လိုက်ပြီဆိုတဲ့အခါကျတော့အဲ့လိုမျိုးမြမအရေးနဲ့ပတ်သက်လို့ပြောရဆိုရမယ်ဆိုလို့ရှိရင်ရောဘလို့အနေထားမျိုးဖြစ်လာမလဲရှင်ဒါကဒီလိုအနေထားမှာဒေါက်တာဆဆာတို့ဘလို့လှုပ်ရှားမှုရှိလဲ
ဒါကတော့ကျွန်တော်ကတော့ရှိရှိလေးပဲလေကျွန်တော်ကတော့မြန်မာပြည်ကိုလူထုကိုကျွန်တော်ကကိုစားပြုတယ်လူထုကိုစကျွန်တော်ကစီအကောင့်စီကိုစလဲမဟုတ်ပါဘူးဆိုတော့သူတို့ကလည်းသူတို့ဟာနဲ့သူတို့စီကောင့်စီကိုစလဲဖြည့်တော့ပြော့ပေါ့နော်ကျွန်တော်ဖက်ကလည်းကျွန်တော်ကလူထုကိုစလဲပဲကျွန်တော်ကတော့ဒီလူထုကရွေးကောက်တည်မြှောက်ထားတဲ့လွှတ်တော်ကိုစလဲ400ကျော်ရဲ့ကိုစလဲပဲသူတို့ပဲကိုစားပြုမယ်ကျွန်တော်မှ People's Meeting ရှိတယ်ဒါကြောင့်မလို့ကျွန်တော်တို့ဒီSecurity Council တော်လကောင်လူခွေးကောင်စီတော်လကောင်သူတို့မှကျွန်တော်ချိတ်ဆက်စီပီတာဖြစ်ပါတယ်မြန်မာနိုင်ငံဆိုင်ရာလူခွေးreporter Thomas Andruno နဲ့လည်းကျွန်တော်တို့နော်ဒီဖက်ကအများကြီးဆွေးနွေးစရာရှိပါတယ်ဆိုတော့ကျွန်တော်တို့အနေနဲ့ဘာမှမဆွေးပါဘူးကျွန်တော်တို့ကအတိအမှပြုပြတာပါဒါကြောင့်မလို့ကျွန်တော်က formal meeting မှာတကယ် meeting ရဲ့ဥက္ကဋ္ဌလုံးမဲ့တပါပတိလုံးမဲ့သူတွေကလောလောဆယ်ဆယ်ပြည်ထောင်စုဆွေးရလေသူတို့ဖက်ကလူချွေးကောင်စီမှာသူကတပါပတိလုံးမဲ့နောက်လာဆွေးတော့အမေရိကပေါ့ဆိုတော့တပါပတိကနေပြီးတော့ကျွန်တော်ကိုစကားပြောခွင့်ပေးပြီးတော့ကျွန်တော်ပြောမယ်လေ
အဲ့တော့ဆိုရင်ဒေါက်တာဆဆာရှင်းပြသွားတဲ့ပုံရဆိုရင် American တို့ EU နောက်ဂျတိန်ပေါ့နော်ပါတဲ့အဲ့ဒီနိုင်ငံဒီအနောက်နိုင်ငံအများစုကအတိမတ်ပြုတ်မယ်ဒေါက်တာဆဆာတို့ကိုမြန်မာနိုင်ငံရဲ့တရားဝင်ကိုယ်စားလှယ်တွေဖြစ်အတိမတ်ပြုတ်လာမယ်အနေထားရှိလာနိုင်မှာရှင
်ဒါတော့တေချာတယ်လေမပြုတ်လို့မရဘူးလေသူတို့ကမပြုတ်ရတော့ဒီမိုကရေစီကိုအတိမတ်မပြုတ်တာပဲလေသူတို့ကဖဲရတော့ကျွန်တော်တော့အများကြီးပြောချင်မှာမနေ့ညကျွန်တော်တို့ထွက်တော့ဥက္ကဋ္ဌတွေနဲ့ကျွန်တော်စကားပြောတယ်နောက်ပြီးရှာတော့တော့ကတတချို့နဲ့ပေါ့နော်ပြီးတော့ကျွန်တော်လွှတ်တော်မှာလည်းပြောတယ်အကိုလို့ကုလသမဂ္ဂလူကြီးတချို့နဲ့လည်းကျွန်တော်ပြောပြပြီနော်သူတို့ကတော့နားလည်တယ်အကိုလို့ကျွန်တော်ဘာလုံးနေတယ်လဲဒါကျွန်တော်တစ်ခွနှစ်ခွပြောတော့နဲ့သူတို့အတိအနားလည်ပြီကျွန်တော်တို့ကိုအတိမမပြုတ်တာတော့ဒီမိုကရေစီကိုအတိမမပြုတ်တာပဲဒါရှိရှိလေးပဲဒါပဲကျွန်တော်တို့ကရှိရှိလေးပြောလိုက်မှာ
အခုလို့ပြောမြန်မာပိုင်းကိုအချိန်ပေးပြီးတော့ပြောကြပြတဲ့အတွက်ဒေါက်တာဆဆာကိုကျေးဇူးများကြီးတင်ပါတယ်ရှင
်ဒေါက်တာဆဆာကိုမိုင်းအင်ဂျင်နိုင်ဆက်တွေ့မင်းမြင်ထားတာပါရှင်ဆီယနာသိမ်းပြီးတော့6ရက်မြောက်နေ့မှာပဲဖမ်းဆီးခံခဲ့ရတဲ့ဩစတြေးလျနိုင်ငံသားစီးပွားရေးပညာရှင်ရှွန်ထာနိုကိုဘယ်မှာထိန်းသိမ်းထားတယ်လဲမသိရဘူးလို့သူ့ရဲ့ရှေ့နေက VOA ကိုပြောပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးရှွန်ထာနိုအတွေ့ရှေ့နေဆောင်ရွက်ပေးနေတဲ့တရားလွှတ်တော်ရှင်နေဦးတန်းစောအောင်ကိုတော့မတ်တင်ကြီးထိုက်ကဆက်သွယ်မေးမြန်းထားပါတယ်ရှင်။
ဒီရှွန်ထာနိုအတွက်အမှုလိုက်ပါဆောင်ရွက်ပေးဖို့ဆိုပြီးတော့အကူအညီတောင်းထားတာအသုံးလျက်ရှိပါပြီ။တော်လေးလောက်ရှိပြီဆိုတော့ကျွန်တော်ကအဲ့နာပတ်သက်ပြီးတော့ဒီအချက်လက်တွေကျွန်တော်စုနေတာပေါ့နော်ဒီသတင်းဆောင်မားတွေကျွန်တော်ဖတ်နေတဲ့ဒီဟာနဲ့ပတ်သက်ပြီးတော့ကျွန်တော် trade လုပ်တော့ခါကျတော့ပြဿနာကဘယ်မှာဖမ်းထားတယ်ဆိုတာကိုမသိရဘူးเนาะမသိရတဲ့အတွက်ကျွန်တော်ဒီမိသားစုကြောကြားချက်အရာပဲဒီကျန်ကုန်ချက်ထရီယံဟိုတယ်ဒုစားဒီ6ရက်နေရဖမ်းသွားတယ်ဆိုတော့အဲကျွန်တော်တာမွေရေစကန်တွေနောက်ကတခြားကြားရတဲ့သတင်းတွေကကျွန်တော်ပဟန်ရေစကန်ဒီကျွန်တော်တောင်းမိတယ်အဲ့ဒီမှာမရှိပါဘူးလို့အကြောင်းကြားရတယ်ပေါ့နော်အခုတော့ကျွန်တော်ဒီအင်းစိန်ထောင်ကိုသွားဖို့တော့စီစဉ်နေပါတယ်သွားပြီးတော့ဒီရှင်းနေကိုယ်တော်လည်းစားနဲ့နောက်တစ်ခါလူတွေ့ဆုံခွင့်ရဖို့တော့ပေါ့နော်အဲ့ဒါစူးစမ်းဖို့လုပ်နေပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဩစတြေးလျတန်ယုံကရောသူဘယ်မှာရှိတယ်ဆိုတာမသိဘူးလားရှင
်အဲတန်ယုံကတော့ကျွန်တော် officially ဟိုဘယ်မှာရှိတယ်ဆိုတာအခုအကြောင်းကြားတာတော့မရှိသေးဘူးအခုချိန်ဒီလဲသူတို့စီကတန်ယုံကမဆက်သွယ်သေးဘူးပေါ့နော
်ဟုတ်ကဲ့ရှင်ဆိုတော့ဆရာကဒီရှောက်တန်းနဲ့အတွက်ဟိုရှင့်နေလွှဲစားတော့ရပြီပေါ့နော်ဆရာဟုတ်ပါလားရှင
်အဲမိသားစုကတော့ကျွန်တော်ဟိုသူ့အမျိုးသမီးကတော့ဟိုဒီမှုလိုက်ပါကူညီပေးဖို့တော့အကူအညီတောင်းထားပါပြီကျန်တဲ့အပိုင်းကတော့ဆက်ပြီးတော့ ဒီကျွန်တော်တို့ရှင်းနေကိုယ်တော်လည်းလဲစားတော့ဒီမစ္စတာချောင်းတန်းလေးစီကတော့ရဖို့တော့လိုသေးတာပေါ့နော်အမှုတွေဘယ်မှာရှိတယ်ဆိုတာကိုလွယ်လွယ်ကူကူစုံစမ်းနိုင်မှာမလားဆရာတို့တရားကြီးအကြောင်းအရာဘယ်လိုလုပ်လို့ရပါလဲတရားကြီးအကြောင်းကကုကာလာမှာတော့နည်းနည်းခက်တယ်ဗျခက်တော့ဆိုတော့ကျွန်တော်ကိုယ်တိုင်ရဲ့ရေစကန်တွေသွားတဲ့အခါမှာဒီဟိုသူတို့ကိုယ်တိုင်လည်းဒီစီဒီယန်ကိစ္စတွေပိုင်းန
ဟုတ်ကဲ့ရှင်တကယ်လို့အင်းစိန်မောင်ရှိဦးဆိုရင်ရောဆရာပါဆက်လုပ်လို့ရမလဲရှင်ပါဆက်လုပ်လို့ရမလဲဆိုတော့အဲ့ဘကတော့ဒီဥပဒေအကြောင်းအရကျွန်တော်လုပ်လို့ရတဲ့ခါကျတော့လုပ်သွားမှာပါเนาะကျိုးတော့ကျွန်တော်ပြောလို့ဆင်လို့ပြေဘူးဟုတ်ကဲ့ရှင်ဆရာဟုတ်ကဲ့အဲ့တော့ကျွန်မတခုလေးမေးချင်ပါတယ်ဒီလူတယောက်ဖမ်းခံထားတဲ့ကိစ္စကိုဘယ်မှာဖမ်းထားတယ်လဲဆိုတာကလွယ်လွယ်ကူက siaro ubere jang ya ba mya hu lwe ku ang lou lo ya ba de le sia
a yin nong ma lo lo myo di tu ti yak phan na de so le chin ni yu ma lo hu ma ti yu no mo lan lan ma mi nai so sa jan no saung yak lo ya de aku a le di ye bo kala ma di sa jan no kai sa ri sai ngan tha bo twet di a main sa ri ya la thot tha lo hu ta cha lou ya chi ya de lo jan no hu lou ta ma ba no
shin de yu tan so a khu che su chin ma le sia
okay ba okay
Matengi Tai said to a minion Taraba, Australian and Sydney Mew Macquarie, Tegaduga, Siboy Padaya Sanya, Pamaka, Shon Tanoga, Nangano Diming and Bogo Dongsen, Sujigo, Siboy Muara Sanya, a champion Yedu Pipare. Siana, they moved them up Pankayaret Udedo, Nangan Jada Lule, Titayabare, Duba Win Siana, they moved them up Pansi Kayadrine Pataluro, Pema Tainting Tadle, Padurigo Pantadle, Surago, Sigang Siga, Drin Topian Taja, Meshibaushe. Akusapio, CRPH, Nangendaga, Sessan Yi Gozale, Utinliango, Setway, Mimian Taragule, Tolan Pijamari, Pianzuludo, Goza, Pu Comedy, CRPH, Nangendaga, Sessan Yi Yung Nine, American Pianzuma, Shinide, Yamanang and Sayatan, Puri, Pepema, Yeti Mele, Sure, Migone, Sapio, Chinka, Dabu, Shirelo, Utinlianga, View Ego, Piovari, Utinlianguro, Gojojo, Tinga, Setway, Mimian Tavarishin.
Okay, go Tinio, Pidonzo Guzabu Comedy, Nanganaga, Sessan Yi Guzale, Chinkanaras, Yarra, Wanda Baratamia, Minglava.
Minglava, good thing, not a Pioganera, Wanda.
Okay, but also, Geno, go Tinio, and no Jongyas in Libo, Tinionga, Jong Dongs are tea, the car Nanga, and the only ticket with the Lucian or tea tare, and eat no Jongyas in a chinly in Shinjavala.
Oh, Genoga, why any Jonah Homobia? Panguya Guzanakuma Savio, why any Yodago? I ကိုယ်တစ်ချက်ကိုယ်တစ်ရှိတယ်ကိုယ်တစ်ချက်ကိုယ်တစ်ရှိရေးကင်းတယ်လဲကျွန်တော်တို့ကပါဝင်လှူရှားခဲ့ပြီးတယ်နောက်တစ်ခါ2009ခုနှစ်မှာတော့ကျွန်တော်တို့ကဒီနီးပညာတက်ကိုပြောင်းရွှေ့ခံရပြီးတော့အဲ့ဒီမှာဖြစ်တဲ့ရေးခင်းမှာကျွန်တော်တို့က3နှစ်ယောက်အဲထောင်ချခဲ့ရတာပါအဲ့မှာတို့ချို့ကတော့ဟိုတစ်နှစ်တစ်ယောက်နဲ့ကြောက်တော့မဘူးကျွန်တော်ကတော့နှစ်နှစ်နဲ့ရှစ်လာကျွန်တော်လွတ
ဆက်ဆံရေးကိုယ်စားလှယ်အဖြစ်လုပ်ဖို့အတွက်ကမ်းလှမ်းတဲ့အခါမှာကိုတင်လေးအောင်နေတဲ့ကဘယ်လိုအမြင်သဘောထားယက်တီချက်နဲ့ဒါကိုလက်ခံခဲ့တာပါလဲ
။ဒါကတော့ရှင်းပါတယ်ကိုကျော်တင်ရ။လက်ရှိလူထုကနေပြီးတော့တရားဝင်မဲပေးပြီးတော့တင်လိုက်တဲ့ဆိုရကိုဒီလက်နက်ကင်ထားတဲ့လူတစုကနေပြီးတော့နိုင်ကျင့်ပြီးတော့ဟုတ်လားဒီမဲရေအတွက်ကိုမတမာဘူးဆိုပြီးတော့လှုပ်လာတဲ့ကိစ္စဒါကမဟုတ်မမှန်တဲ့ကိစ္စဆိုတော့လူတိုင်းတည်နေတာဆိုတော့ကျွန်တော်တို့ကဒါအောင်မခံနိုင်ဘူး။အဲ့တော့အမှန်တရားဘက်ကနေယက်တီမယ်ဆိုပြီးတော့ကျွန်တော်တို့ကဒါကိုလက်ခံနေတာဖြစ်ပါတ
ယ်။ဟုတ်ကဲ့ကိုထင်းလေးအောင်ကိုအခုလိုနိုင်ငံတကာဆက်ဆံရေးကိုယ်စားလှယ်အဖြစ်တာဝန်ပေးတဲ့တရက်ထဲမှာပဲဒေါက်တာဆဆာကလည်းပဲကုလသမဂ္ဂဆိုင်ရာအထူးတက်တမန်ဖြစ် CRPH ကတာဝန်ပေးထားတာကျွန်တော်တို့တွေ့ရပါတယ်။ဆိုတော့ဒေါက်တာဆဆာနဲ့ကိုထင်းလေးအောင်နဲ့ကြားထဲမှာရောအဆက်အသွယ်ရပါပြီလား။ဒေါက်တာဆဆာကအခုဘယ်မှာများရောက်နေပါပြီလဲခင်ဗျ။ဟ
ောကျွန်တော်အဆက်အသွယ်မရသေးပါဘူးခင်ဗျဒေါက်တာဆဆာနဲ့သူဘယ်မှာရှိလဲဆိုတော့လည်းကျွန်တော်သိရတ
ယ်။ဟုတ်ကဲ့ပါ။ဆိုတော့ကိုထင်းလေးအောင်ဒီနိုင်ငံတကာဆက်ဆံရေးကိုယ်စားလှယ်အနေနဲ့ပထမဆုံးဘာစလုပ်ဖို့စီစဉ်ထားပါလဲ။
ကျွန်တော်ပထမအဦးဆုံးကတော့စိတ်ထဲမှာအခုတွေးထားပြီးသားကတော့ကျွန်တော်တို့ဒီမှာရှိနေတဲ့တန်ဝန်တန်းတွေတန်ယုံတွေမြန်မာတန်ယုံပေါ့နော်နယူးယောက်မှာရှိမယ်နောက်ဒေါ်ရှင်ဒီစီမှာရှိမယ်အဲ့ဒီစရှိပြင်ပေါ့အဲ့ဒီတန်ယုံတွေမှာရှိနေတဲ့ဝန်တန်းတွေကိုကျွန်တော်တို့ကဘယ်ဘက်မှာယက်တီပါလဲဆိုတဲ့ဟာမျိုးနဲ့ကျွန်တော်တို့ကချင်းကပ်သွားဖို့ရှိပါတယ်နော်လက်ရှိဟိုကျွန်တော်တို့ဒီလူထုကရွေးချယ်တင်ပြောက်ထားတဲ့ ကိုယ်လည်းနေပတ်ကြီးထားတဲ့ CRPH ရဲ့เนาะစစ်စာကိုခံမလားပြီးလို့ရှိရင်ဒါမှမဟုတ်ရင်သူတို့တစ်ခါချမ်းမှာရက်မလားတရားတဲ့ဘက်မှာရက်မလားအာရမဘက်မှာရက်မလားဆိုတဲ့ဟာကိုကျွန်တော်တို့ကစပြီးတော့ချင်းကပ်ပြီးတော့အာဆွေးနွေးတော့မှဖြစ်ပါတယ်ဗျာ
အဲ့ဒီလိုချင်းကပ်ဆွေးနွေးသွားမယ့်ကိစ္စကရောဘယ်လောက်ထိအောင်မြင်မှုရနိုင်မယ်လို့မျှော်လင့်ထားပါသလဲ
ကျွန်တော်တော်တော်လေးတော့မျှော်လင့်ထားတယ်ဗျာဘာဖြစ်လို့လဲဆိုတော့သူတို့တွေကပညာတတ်တွေလည်းဖြစ်တယ်နိုင်ငံတကာမှာဘာဖြစ်ပြနေတာဖြစ်ပြနေလဲဆိုတာကိုလည်းသူတို့တွေကသိရှိနေတဲ့ပုံစံတွေဖြစ်တယ်နောက်တစ်ခုကဓမ္မနဲ့အဓမ္မကိုလည်းသူတို့ကဖယ်ရှားသိနိုင်တဲ့ဉာဏ်ရည်ဉာဏ်သိရှိတဲ့ပုံစံတွေလည်းဖြစ်တယ်အဲ့တော့သူတို့ကကျွန်တော်တို့ဓမ္မဘက်မှာပါလာမယ်ဆိုတာကိုတော့ကျွန်တော်ယုံကြည်ထားတယ်ဗ
ျဟုတ်ကဲ့ကိုထင်းလင်းအောင်ရဲ့ဒီနိုင်ငံတကာဆက်ဆံရေးယုံကအမေရိကန်ပြည်ထောင်စုမေရီလန်းပြည်နယ်ကျွန်တော်တို့အခုစကားပြောနေတဲ့ရှိနေတဲ့ပြည်နယ်မှာဖွင့်တယ်လို့ကျွန်တော်သိထားတယ်ပေါ့နော်ဒီ February လ22ရက်နေ့မှာစဖွင့်တယ်လို့ကျွန်တော်သိထားတယ်ကိုထင်းလင်းအောင်ကလည်းဒီမှာရုံးဆိုင်ပါပေါ့ပြောရရင်တော့ American အခြေစိုက်ပေါ့ဆိုတော့ American အခြေစိုက်ဆိုတဲ့အခါကျတော့ဒီ American ဆိုရ American ကွန်ကရစ်လွှတ်တော်ဘက်ကမြန်မာအရေးနဲ့ပတ်သက်ပြီးတော့ပို့ပြီးတော့ဟလာတဲတဲဝုံဝုံထိထိရောက်ရောက်နဲ့တွန်းအားပေးဖို့ပြောဆိုဖို့ထိတွေ့ဆက်ဆက်ဖို့ရှိလိမ့်မယ်လို့ကျွန်တော်နားလည်ထားပါတယ်ကိုထင်းလင်းအောင်ဗာများစားလုပ်ထားပြီးပါပြီလေခင်ဗျာဘယ်လိုလုပ်သွားဖို့ရောညှော်လင့်ထားစီစဉ်ထားပါသလဲ
အော်ဒါကဒီနေ့မနေ့ပဲကျွန်တော်ရင်းနှုံးဒီ State Department ကပုံကိုယ်တွေနဲ့တွေ့ဖို့အတွက်ကိုကျွန်တော်စပြီးတော့ contact လုပ်ပြီးပါပြီ။သူတို့ဘက်ကနေပြီးတော့ပြန်ပြီးတော့အကြောင်းတော့ပြန်ကြားလာသေးပါဘူး။အဲ့ဒီဟာကပထမဦးဆုံးခြေလှမ်းပေါ့နော်။ပြီးလို့ရှိရင်ရင်းနှုံးကမြန်မာပြည်မှာတာဝန်ကျခဲ့တဲ့ Derek Mitchell နဲ့တွေ့ဖို့လဲကျွန်တော်တို့စီစဉ်ထားပါတယ်။အဲ့ဒီခြေလှမ်းလေးစပြီးတော့ကျွန်တော်တို့လှမ်းထားပြီးပါပြီ
။ဆိုတော့
ဒီမတိုင်ခင်တော့လည်းကျွန်တော်တို့က State Department ကိုစာပို့တာတို့သမရစီကိုစာပို့တာတို့ဆိုတော့ကျွန်တော်တို့ဒီ Washington DC အဖွဲ့တွေကအဲ့အမေရိကန်မှာရှိနေတဲ့အဖွဲ့ကြီးရောအကုန်လုံးကတင်းတင်းတင်းတင်းထဲဝိုင်းပြီးတော့လုတ်ထားခဲ့တဲ့စီစဉ်လေးလည်းရှိပါတယ
်။ဟုတ်ကဲ့။ဆိုတော့အမေရိကန်ခြေစိုက်ဆိုတော့အမေရိကန်အစိုးရအပြင်ကွန်ကရစ်လွှတ်တော်အပြင်ဒီအမေရိကန်မှာရှိနေတဲ့တန်ယုံတွေကိုတန်အဖွဲ့တွေကိုရောတည်ဆပ်ဖို့အစီအစဉ်တွေဘယ်လိုရှိပါလဲ
။အဲ့ဒီဟာကိုလည်းကျွန်တော်တို့စီစဉ်ထားပါတယ်။ဒါပေမဲ့ဘယ်လိုပဲပုံချင်းကတ်မယ်ဆိုတာကိုကျွန်တော်အဖွဲ့တွေနဲ့တိုင်ပင်ပြီးတော့မှကျွန်တော်အဲ့ဒါကိုဆက်ပေါ်မှာဖြစ်ပါတယ
်။ဟုတ်ကဲ့။ကိုဒီလောက်ခုနပြောတော့ကျွန်တော်နားလေတာကပထမအဦးဆုံးခြေလှမ်းကတော့ဒီမြန်မာနိုင်ငံဆိုင်ရာတန်ယုံတွေကတာဝန်ထမ်းတွေကိုစပြီးတော့ထိပ်တွေ့သွားမယ် CRPH ကိုထောက်ခံမှု CRPH ကိုဝန်ရံမှု CRPH ဘက်ကပဲရပ်ဖို့ဆိုတာမျိုးပြောမယ်ဆိုတော့အဲ့ဒါအပြင်ကိုဒီလေးအောင်နောက်ထပ်အရေးကြီးတဲ့အလုပ်ကဘာဖြစ်လိမ့်မယ်လို့ပြောလို့ရမလဲ
နောက်ထပ်အရေးကြီးတဲ့အလုပ်ကတော့အခုကျွန်တော်တို့ကတာဝန်ထမ်းတွေကတကယ်လို့များသူတို့ကတစ်ဖက်မှာရပ်မယ်တော်မလို့ရှင်ကျွန်တော်တို့ဘက်ကိုရပ်မယ်ဆိုရှင်အဲ့ဒီအခြေအနေပေါ်မှာမူတည်ပြီးတော့ကျွန်တော်တို့ကရှေ့ဆက်သွားရမှာဖြစ်တယ်အဲ့ဒါကို CRPH ကပဲဆုံးဖြတ်ပါလိမ့်မယ်။နောက်ထပ်တခြေလှမ်းအနေနဲ့ကတော့ကျွန်တော်တို့ကခုနကတော့ State Department ကိုကျွန်တော်တို့အများကြီးချဉ်းကပ်မယ်။ sorry State Department ကိုချဉ်းကပ်မယ်။ပြီးလို့ရှိရင် State Department ကနေပြီးတော့သူတို့ရဲ့ sanction တွေကိုကျွန်တော်တို့ကအခုဆိုလို့ရှိရင်သူတို့ပြောထားတာရှိတယ်။လူထုကိုမထိခိုက်မဲ့ sanction မျိုးပေါ့။ဘိုးတော်ကဆိုလို့ရှိရင်သူတို့ sanction လုပ်လိုက်တယ်လူထုကိုထိခိုက်သွားတယ်။နော်။ဒီစေဆိုးရ official တွေကိုဟိုကြပေါ့။အရာရှိတွေကိုတရက်ထိခိုက်တာမျိုးနေနေပါပါပဲရှိတယ်ဆိုတာမျိုးကိုကျွန်တော်တို့ကြားရတယ်။အဲ့တော့အခုချိန်မှာတော့အဲ့ဒီဟာကိုကျွန်တော်တို့ကပို့ပြီးတော့ PR ပေးပြီးတော့လှုပ်ဆောင်သွားမယ်လို့ကျွန်တော်စဉ်းစားထားပါတယ်
။ဟုတ်ကဲ့။ဒီလုပ်ငန်းကလွယ်တဲ့လုပ်ငန်းလို့တော့ပြောလို့မရဘူးဆိုတာဒါသိကြပါတယ်။ခက်ခဲတွေရှိမှာပါပဲ။ရင်ဆိုင်ရတာတွေရှိမှာပါပဲ။ကိုတလေးအောင်နေနဲ့ဘယ်လောက်ခက်ခဲမဲဘယ်လိုချိန်တွေရင်ဆိုင်ရမယ်လို့ကိုတွက်ချက်ထားတာရှိပါသလဲ
။အဲကျွန်တော်တို့ဒီဘက်မှာတွေ့ကြုံရှိပြီးသားလူတွေလည်းအများကြီးရှိတယ်။နောက်တစ်ချက်ကကြတော့State Department ကလည်းခုဆိုလို့ရှိရင်တော်တော်လေးကိုအာရုံစိုက်လာတာတွေ့ရတယ်။နောက်တစ်ခါဟို American သမရအခု Joe Biden ကိုယ်တိုင်ကလည်းမြန်မာရေးကိုတော်တော်လေးကိုသူကဖိအားပေးပြီးတော့ဆောင်ရွက်နေတာတွေ့ရတယ်။အဲတော့ကျွန်တော်တို့အခက်အခဲဆိုတာကတော့ရှိမှာပဲ။ဒါပေမဲ့ဒီအခက်အခဲတွေကိုကျော်လွှားနိုင်မယ်လို့လည်းကျွန်တော်တို့ယုံကြည်တယ်။ဘာဖြစ်လို့လဲဆိုတော့သူတို့ကိုယ်တိုင်ကကျွန်တော်တို့ကိုလမ်းဖွင့်ပေးနေတယ်လို့ကျွန်တော်ကတော့ခံစားရတယ်။ဘာဖြစ်လို့လဲဆိုတော့ဒီကြိုက်ပွဲမှာမတရားမှုနဲ့တရားမှုဆိုတဲ့ဘက်မှာသူတို့ကဒီမိုကရေစီဘက်ကနေပြီးတော့ယက်တည်နေတဲ့နိုင်ငံတွေဖြစ်တဲ့အကြောင်းမလို့ဒီမိုကရေစီပေါ်ထွန်းရေးကိုသူတို့ဦးစားပေးပြီးလုပ်ဆောင်မယ်ဆိုတာကိုကျွန်တော်တို့ကယုံကြည်တယ်ဗျ
။ဟုတ်ကဲ့။ဆိုတော့ကိုထင်းလင်းအောင်ရဲ့ဒီနိုင်ငံတကာဆက်ဆံရေးယုံမှာနောက်ထပ်တွေ့လုပ်ဆောင်မယ့်လူတွေပို့ပြီးတော့ပါလာဖို့ရောကျွန်တော်တို့မျှော်လင့်လို့ရပါသလား
။ဟုတ်ကဲ့ပို့ပါလာဖို့လည်းရှိပါတယ်။ဘာဖြစ်လို့လဲဆိုတော့ဒါကကျွန်တော်တို့အဖွဲ့အစည်းနဲ့လုပ်ဆောင်သွားမှပို့ပြီးတော့အင်အားကောင်းလာမယ်ထင်တာရှိတော့။အဲ့တော့ကျွန်တော်တို့ကအဲ့ဒါကိုလည်းချက်ထွင်ပြီးတော့လုံးဆောင်တော့မှာဖြစ်ပါတ
ယ်။ဟုတ်ကဲ့ဆိုတော့ဒီမှာကအမေရိကန်မှာကဒီမြန်မာအရေးကိုအားဆိုင်ပြီးတော့လုပ်နေတယ်ပြောရရင်တော့တောက်လျှောက်လုလာခဲ့တဲ့လူတွေတော်များများရှိပါတယ်ဒါကျွန်တော်လည်းသိတယ်ကိုတင်လင်းအောင်လည်းသိတယ်ဆိုတော့ဒီလူတွေတဲကဟလာအတွေ့အကြုံရှိတဲ့လူတွေတဲကပါလာဖို့ရှိတာပေါ့နော
်ဟုတ်ပါတယ်
โอเคสรุปနိုင်ငံတကာဆက်ဆံရေး CRPH ရဲ့နိုင်ငံတကာဆက်ဆံရေးကိုယ်စားလှယ်အနေနဲ့လက်ရှိပြည်တွင်းမှာနေတတူဘောဟလာဒီဆရာနာဒိနာကိုစန့်ကျင်ကန့်ကွက်ပြီးတော့ဇန်နာပြနေကြတဲ့လူတွေ CDM လို့ခေါ်တဲ့အာဏာပြည်ဆိုင်ရေးလှုပ်ရှားမှုမှာပါဝင်နေကြတဲ့ဝန်ထမ်းတွေဒီလူတွေအတွက်ကိုတင်လင်းအောင်ဘယ်လိုသတင်းစကားမျိုးများပြောချင်ပါလဲ
ကျွန်တော်တို့နေ့စဉ်သတင်းတွေမှာလည်းတွေ့နေရတယ်မီဒီယာတွေမှာဒီ social media တွေမှာလည်းတွေ့နေရတယ်ကျွန်တော်တို့ရင်ထဲမှာစက်မှမကောင်းဘူးသူတို့အတွက်နော်အဲ့ဒီအတွက်ကြောင့်မို့လို့လဲကျွန်တော်တို့ကဒီမှာလဲပဲကျွန်တော်တို့ကနေမိတ်ညမိတ်အေးရေးပြက်ခံချိန်ကုန်ခံအဲ့ဒီကိစ္စတွေအတွက်ကိုလုံပန်းပြီးတော့သူတို့နဲ့တသားတည်းရှိနေပါတယ်ဆိုတာကိုလည်းကျွန်တော်တို့တောက်လျှောက်ပြလာခဲ့ပြီးဖြစ်ပါတယ်နော်ချိန်ဆက်ပြီးတော့လဲသူတို့လွတ်မြောက်ဖို့အတွက်သူတို့ရဲ့ဒီမိုကရေစီခီလန်ဖြောင့်ပြူးသွားဖို့အတွက်ကျွန်တော်တို့ဒီမှာဆက်လက်ပြီးတော့ခေါင်းအားရှိသည်ညံစွမ်းရှိသည်စူးစမ်းနေပါဘူးအဲ့ဒါကတော့ကျွန်တော်ကြည့်ပေးရပ
ါဟုတ်ကဲ့နိုင်ငံတကာဆက်ဆံရေးယုံဆိုတဲ့အခါကျတော့နိုင်ငံတကာဆက်ဆံရေးကိုယ်စားလှယ်ဆိုတဲ့အခါကျတော့ဟလာပြည်ပအစိုးရတွေတန်တမန်တွေအဖွဲ့အစည်းတွေစသည်အားဖြင့်ဟလာထိစပ်ရတာရှိသလိုအမေရိကန်အပါအဝင်ပြည်ပနိုင်ငံဒီဒီမှာရောက်နေတဲ့ဟလာမြန်မာဒီမိုကရေစီရေးကိုဝန်းရံအားပေးထောက်ခံတဲ့အချိန်ကမြန်မာနိုင်ငံသားတွေရှိမယ်လက်ရှိမြန်မာနိုင်ငံသားတွေရှိမယ်ပြည်ပမှာကြောင်းနေတဲ့လူတွေရှိမယ်ဟလာသူတို့တွေလည်းပဲနေရာအသီးသီးမှာနေစဉ်လိုပဲဟလာတန်ရုံတွေရှိမှာစန္ဒပြကန့်ကွက်နေကြတာတွေကျွန်တော်တို့တွေ့ထားရပါတယ်အခုလိုမျိုးပြည်ပမှာရှိနေတဲ့မြန်မာအရေးဝန်းရံသူတွေကိုရောဟိုထင်လင်းအောင်ဘယ်လိုသတင်းစကားမျိုးပါချင်ပါလဲ
။အော်သူတို့နဲ့ကျွန်တော်တို့ကစပြီးတော့အာနာသိမ့်တဲ့နေ့ကနေစပြီးတော့ပေါ့နော်ကျွန်တော်တို့စပြီးတော့ထိစပ်နေတာတွေရှိတယ်။ကျွန်တော်တို့အများအားလဲမီတင်တွေထိုင်နေကြတာရှိတယ်။နေတိုင်းနေပါနေတိုင်းပေါ့နော်နေတိုင်းနေပါတော့မဟုတ်ဘူးနေတိုင်းကျွန်တော်တို့မီတင်တွေထိုင်နေကြတာရှိတယ်အဲ့တော့သူတို့နဲ့ကျွန်တော်တို့ကစောကြီးကလေးကပူပေါင်းပြီးတော့လှုပ်ဆောင်နေတာရှိတယ်အဲ့တော့မပူတကယ်ကယ်၍မြန်မပူပေါင်းရသေးဘူးကျွန်တော်တို့နဲ့ဆက်သွယ်မရသေးဘူးဆိုလို့ရှိရင်လည်းကျွန်တော်တို့ကိုဆက်သွယ်ပါကျွန်တော်တို့ရဲ့ website ကိုစာပေါ့နော် page တွေလည်းရှိပါတယ်အခုဆိုလို့ရှိရင်ပြီးတော့ကျွန်တော်စီကိုတိုက်ရိုက်ဆက်သွယ်လို့လည်းရပါတယ်ကျွန်တော်တို့ဒီလှုပ်ဆောင်နေတဲ့အဖွဲ့အစည်းလိုက်လှုပ်ဆောင်နေတဲ့အဖွဲ့တွေကိုလည်းဆက်သွယ်လို့ရပါတယ်ခုနပဲကျွန်တော်စီကိုကျွန်တော်တို့ဒီဘက်ကတိုင်းရင်းသားအုပ်စုတစုကနေပြီးတော့ကျွန်တော်တို့ဆက်သွယ်လာတာလည်းရှိပါတယ်။သူတို့ရဲ့ plan လေးတွေပြောပြဖို့အတွက်ဆိုတော့အဲ့လိုမျိုးကျွန်တော်တို့ပူးပေါင်းဆောင်ရွက်နေပါတယ်။အဲ့တော့အကုန်လုံးဒီနိုင်ငံမှာပဲရှိရှိနိုင်ငံတကာမှာပဲရှိရှိကျွန်တော်တို့ကအကုန်လုံးပူးပေါင်းဆောင်ရွက်ဖို့အတွက်ကျွန်တော်ဖိတ်ခေါ်ပါတယ်။အဲ့ဒီလိုလည်းကျွန်တော်တို့ကလွန်ခဲ့တဲ့2ရက်ကလည်း Global Action Call ဆိုတဲ့လှုပ်ရှားမှုတစ်ခုကိုပြုလုပ်ခဲ့ကြပါတယ်။အဲ့ဒါကတရုတ်တန်ရုံရှိမှာတွားပြီးတော့နိုင်ငံတကာမှာတရုတ်တန်ရုံရှိမှာတွားပြီးဆန္ဒပြတဲ့လှုပ်ဆောင်မှုကိုကျွန်တော်တို့လှုပ်ဆောင်ပေးပါတယ
်။ Okay.ကိုတင်လင်းအောင်ဗာများဖြည့်ဆွတ်ပြောကြင်ပါသေးလဲခင်ဗျ။ဟ
ောကျွန်တော်တို့ပြည်သူတွေကိုပဲထပ်ပြီးတော့ပြောကြင်ပါတယ်။ပြည်တွင်ကပြည်သူတွေကိုအားမငယ်ပါနဲ့။ကျွန်တော်တို့ဒီမှာရှိသမျှဒီမိုကရက်တစ်အင်အားစုတွေအားလုံးကသူတို့နဲ့ဒန်းတူဆိုလိုတာကသူတို့လိုတော့ပြည်တွင်မှာတော့ကျွန်တော်တို့ကမခံစားရဘူးပေါ့ဗျာ။ဒါပေမဲ့ကျွန်တော်တို့ဟာလည်းသူတို့လိုပဲစိတ်ခံစားမှုအပြည့်နဲ့ကျွန်တော်တို့လှုပ်ဆောင်နေပါတယ်။တွန်းအားတွေပေးနေပါတယ်။သူတို့အတွက်ကျွန်တော်တို့လွတ်မြောက်ဖို့အတွက်ရုန်းကန်ပြီးတော့ကြိုးစားပေးနေပါတယ်လို့ပဲကျွန်တော်ခင်ဗျားကပါတယ
်။ဒီပွဲအနိုင်ရမယ်လို့ရောကိုတင်လင်းအောင်အခိုင်အမာယုံကြည်ပါသလား။
ဒီဘွဲကနိုင်ကိုနိုင်ပါဗျဓမ္မဆိုတာအာဓမ္မကိုအမြဲတမ်းနိုင်ရ
ကိုထင်းလင်းအောင်ကျေးဇူးအများကြီးတင်ပါတယ
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုသူလေ
းဦးထင်းလင်းအောင်ကိုတော့ကိုကျော်ကျော်တင်းကဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်ရှင
်အမေရိကန်အစိုးရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်ဒီကနေ့ဖေဖော်ဝါရီလ24ရက်နေ့ဟာဆိုရင် VOA American အသံလွှင့်ခဲ့တဲ့89နှစ်မြောက်နှစ်ပတ်လည်နေ့ဖြစ်ပါတယ်ဒုတိယကမ္ဘာစစ်ကာလအမှောင်ဖုံးတဲ့အစောပိုင်းရက်တွေမှာအမေရိကန်ပြည်ထောင်စုအစိုးရနာဇီဝါဒဖြန့်နာတွေကိုတံပြန်ဖို့လိုအပ်တယ်လို့ဆုံးဖြတ်ချက်ချပြီးတိကျမှန်ကန်ဗဲမလိုက်တဲ့သတင်းအချက်အလက်တွေထုတ်ပြန်နိုင်ဖို့အတွက်ကိုယ်ပိုင်အသံလွှင့်ဌာနတစ်ခုထူထောင်လိုက်ပါတယ်။1942ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှာ VOA American အသံကိုထူထောင်လိုက်ပြီးဖေဖော်ဝါရီလ24ရက်နေ့မှာ German ဘာသာနဲ့15မိနစ်ကြာစတင်ပြီးအသံလွှင့်ခဲ့ပါတယ်
။ Hier spricht die Stimme Amerikas.Heute und täglich von heute an, this is a voice speaking from America.
VOA America အထံအထံလွှင့်နေပါတယ်။နေ့စဉ်ဒီအချိန်မှာအမေရိကနဲ့စစ်ပွဲတွေအကြောင်းပြောပြပေးမှာပါ။သတင်းကောင်းဖြစ်ဖြစ်သတင်းဆိုးဖြစ်ဖြစ်ကျွန်တော်တို့ကတော့သတင်းအမှန်တွေကိုပဲပြောပြသွားမှာပါလို့ဆိုပါရစေ။အစပိုင်းမှာတော့ VOA America အထံအနေနဲ့အမေရိကန်တွေရဲ့ဘဝကိုမြင်နိုင်တဲ့သတင်းပေါက်အနေနဲ့အထံလွှင့်မှုရည်ရွယ်ခဲ့ပါတယ်။ဥပဒေအရဒါတွေလိုအပ်တာအမှန်ပါပဲ။တိကျမှန်ကန်အာဃာတမပါပြည့်စုံတဲ့သတင်းတွေဗက်လိုက်မှုမရှိညှတာတဲ့သတင်းတွေထူးခြားပြီးပြည့်စုံမှန်ကန်တဲ့အမေရိကန်ရဲ့အတွေးအခေါ်နဲ့ဌာနဆိုင်ရာသတင်းတွေအပြင်အမေရိကန်အစိုးရရဲ့မူဝါဒတွေကိုမဖြစ်မနေတင်ဆက်ပေးဖို့ဖြစ်ပါတယ် VOA American အသံရဲ့အလုတ်တော်ဝန်က American ရဲ့အကြောင်းကဘာကိုပြောပြဖို့ပါပဲလို့သမရ John F. Kennedy က VOA American အသံ220ပြည့်နှစ်ပတ်လည်အထိတ်အမှတ်မိန့်ခွန်းမှာအခုလိုပြောပါတယ်
။ This is an extremely difficult and sensitive task. On the one hand, you are an arm of the government.
ဒါဟာတိုက်ခတ်ခဲ့ပြီးနူးညံ့တိမ်မွေ့တဲ့အလုပ်ဖြစ်ပါတယ်။သင်ဟာအစိုးရအတွက်အားကိုးရတဲ့လက်တစ်ဖက်ဖြစ်တာကြောင့်နိုင်ငံအတွက်လည်းလက်တစ်ဖက်ပါပဲ။ဒီမိုကရေစီရင်းနဲ့အမေရိကန်ပြည်ထောင်စုအတွက်အလေးအထားဆုံးအလင်းရောင်ကိုကိုစားပြုပြီးကျွန်တော်တို့ရဲ့အကြောင်းကဘာတဝမ်းအသိအောင်ပြောပြပေးနေတာက VOA American အသံရဲ့အလုပ်ဖြစ်ပါတယ်။တခြားတစ်ဖက်မှာလည်းလွန်မြောက်မှုအတွက်လုပ်ပေးနေသလိုကျွန်တော်တို့ရဲ့အကြောင်းမှန်ကန်တဲ့နည်းလမ်းနဲ့ပြောပြပေးရမှာဖြစ်ပါတယ်။ Oliver Cromwell ကသူ့ရဲ့ပုံသူပကြီးကအကြောင်းပြောပြသလိုပါပဲ။ကျွန်တော်တို့ရဲ့မျက်နှာအဖုအပိတ်နေကျွမ်းလို့ရကြိလိုက်တာနဲ့ချက်ချင်းဆွဲဆောင်အားမကောင်းတဲ့အရာတွေအလုံးအကုန်ပါအောင်သာဆွဲပေးပါလို့ပြောမှုပါတယ်လို့သမရကနေဒီယားဥပမာပေးသွားတာပါအဲ့ဒီနောက်ပိုင်းကဘာတဝမ်းပြည်သူတွေဟာရာစုနှစ်ရဲ့အကြီးအကျယ်ဆုံးဖြစ်ရတဲ့ VOA American အသံကနေကြားသိခဲ့ကြတဲ့အနေနဲ့1969ခုနှစ်ဇူလိုင်လ20ရက်နေ့ကလဘော်ကိုလူဆင်းသက်နိုင်ခဲ့တဲ့သတင်းအပါအဝင်ဖြစ်ပါတယ
်
အေဂျင့်စိတ်ငြိမ်တဲ့နေရာကို Eagle လင်းယုံငှက်အောင်မြင်စွာဆင်းသက်နိုင်ခဲ့ပါပြီလို့ပြောသွားတာပါ။ American ရဲ့သင်္ကေတလင်းယုံငှက်ဖြစ်ပါတယ်။ VOA American အသံပထမဆုံးအသံလွှင့်နှုန်းဟာသတင်းကောင်းဖြစ်နိုင်တယ်လို့သတင်းဆိုလည်းဖြစ်နိုင်ပေမဲ့သတင်းအမှန်ကိုသာပြောပြပေးမှာပါလို့သောတာရှင်တွေကိုပြောခဲ့ပါဗျ။အဲ့ဒီအချိန်ကစလို့ဒီကနေ့အထိလွတ်မြောက်မှုနဲ့ဒီမိုကရေစီရေးကိုထောက်ခံအားပေးတဲ့အနေနဲ့ကမ္ဘာတဝန်းအပြည်သူတွေကြားသိစေနိုင်ဖို့ထိတွေ့ဆက်သွယ်ပြီးVOA American အသံကသတင်းတွေကိုထုတ်လွှင့်ပေးနေတဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနဖေဖော်ဝါရီလ1ရက်နေ့က Twitter မှာရေးသားလိုက်ကြောင်းပါခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြီးပါပြီရှင
်။ VOA မြန်မာပိုင်းဗုဒ္ဓဟူးနေ့မနေ့အစီအစဉ်တွေကိုမြို့တော်ဝါရှင်တန်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုတော့သတင်းကျဉ်းချုပ်ကိုမတ်သိန်းကြီးထိုက်ကပြောပြပေးပါရှင်။
မြန်မာနိုင်ငံမှာဆင်အာနာတိမ်မှု23ရက်မြောက်နေ့ဖြစ်တဲ့ဖေဖော်ဝါရီလ23ရက်နေ့အင်္ဂါနေ့မှာလဲနိုင်ငံတော်မျိုးတွေမှာလမ်းပေါ်ထွက်ဆန္ဒပြခဲ့ကြသလိုအစိုးရဝန်ထမ်းတွေလည်းရုံးမတက်ဖဲဆက်လက်ဆန္ဒပြနေကြပါတယ်။အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးရဲ့မြန်မာနိုင်ငံခီးစဉ်အကျိုးစစ်ကောင်စီကိုမထောက်ခံရေးရန်ကုန်ကအင်ဒိုနီးရှားတန်ယုံရှိမှာလဲဆန္ဒပြပါတယ်။အာဏာသိမ်းထားတဲ့မြန်မာစစ်တပ်အနေနဲ့အာဏာဆွတ်လွတ်ပြီးဒီမိုကရေစီနှိကျရွေးကောက်ခံဆိုရကိုအာဏာပြန်အပ်ရမယ်ဆိုတဲ့ပြောဆိုထားချက်အတိုင်းအမေရိကန်ကဆက်လက်ရည်တည်ကြောင်းအမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရ Net Price ကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။အာဏာသိမ်းထားတဲ့မြန်မာစစ်တပ်ကဂရုပြုထားတဲ့အတိုင်းရွေးကောက်ပွဲတွေချင်းပါရေးအင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးတွားရောက်ညှိနှိုင်းမယ်ဆိုတဲ့သတင်းတွေထွက်ပေါ်လာတာနဲ့ပတ်သက်ပြီးအမေရိကန်ရဲ့ရည်တည်ချက်ကိုမေးမြန်းခဲ့တာမှာသူကအခုလိုဖြေကြားခဲ့တာဖြစ်ပါတယ်။စစ်ကောင်စီကအာဏာရယူထားတဲ့မြန်မာနိုင်ငံတွင်လူ့အခွင့်အရေးအခြေအနေတွေကိုအထူးစိုးရိမ်ကြောင်းဂျပန်နိုင်ငံခြားရေးဝန်ကြီးမိုတေကီတိုရှိမီဇုကအင်္ဂါနေ့မှာပြောပါတယ်။မြန်မာနိုင်ငံမှာဆင်အာဏာသိမ်းမှုကြောင့်ဖြစ်လာရတဲ့အခြေအနေတွေကိုဂျပန်ဘက်ကအထူးစိုးရိမ်နေပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်အပါအဝင်ဖမ်းဆီးထားသူအလုံးပြန်လွှတ်ပေးရေးဂျပန်ဘက်ကတောင်းဆိုသလိုပဲမြန်မာနိုင်ငံရဲ့ဒီမိုကရေစီနိုင်ငံရေးစနစ်ကိုအမြန်ဆုံးပြန်လည်ကျင့်သုံးဖို့လည်းတောင်းဆိုပါတယ်လို့ဂျပန်နိုင်ငံခြားရေးဝန်ကြီးကပြောခဲ့တာပါမြန်မာစစ်တပ်အာဏာသိမ်းပြီးနောက်ဖမ်းခံထားရသူအလုံးပြန်လွှတ်ပေးဖို့ကုလသမဂ္ဂအတွေ့အမှုချုပ်ကပြောဆိုထားပါတယ
်မတ်သိန်းကြီးထိုင်ပြောပြပေးခဲ့တာပါရှင်ဒီမနေ့အတွက်အစီအစဉ်ထုတ်လုပ်ရေးမှုကမန်အင်ဂျင်နိုင်ဖြစ်ပြီးအတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ပက်ထရစ်ဒေယာဖြစ်ပါတယ်။ဗုဒ္ဓဟူးနေ့ညဘက်9နာရီကနေ10နာရီအထိအစီအစဉ်တွေကိုတော့လိုင်းတူမီတာ1925 32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးဘေးပရာကင်းကွာကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ကျမများသစင်အောင်ပါ။
This program has come to you from the Voice of America, Washington.